Welcome to the Voice of America in Burmese.
Mingla nana kima kya toda shimya shunan chami jawazi view American tanga natang sesh kuni February la nasan na ye jadawri ni nana kya sisi nego American pironzu muro Washington DC gani daya itoflen pini babi lando mida tozen ne leze leze shido bi view Facebook samena pide view Burmese news male.
အချိန်နဲ့တပြင်းညီနားဆင်နေကြပါလေခင်ဗျာကျွန်တော်စံမှုရပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်ကျွန်တော်ကတော့ကျော်စံသားပါခင်ဗျာအမေရိကန်ပြည်သူ့အနှံပြားမှာဇနတ်ထင်းချိုးရေးကိုအကြောင်းသူကြောင့်လာတဲ့တောင်းဆိုဆန္ဒပြနေကြပါတယ်ဆီးရီးယားနိုင်ငံဂူဒါမျိုးအစီအပိုင်းမှာတိုက်ပွဲကိုချက်ချင်းရပ်ဖို့ပြည်သမဂအတွင်းဟူကြတောင်းဆိုလိုက်ပါတယ်
ကဘာဘောကတရားဥပဒေစိုးမိုးမှုစီးရဲနိုင်ငံရေးစည်းရင်းမှာမြန်မာနိုင်ငံဟာနံပါတ်တရားကိုရောက်ရှိနေတယ်လို့လေ့လာမှုတရားကဆိုပါတယ်ဒီလိုနောက်ဆုံးရအရေးကြီးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြေညာမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြေညာပြီးနားဆင်ကြရမယ်သတင်းတော်လေးတွေမှာဆိုရင်အင်္ဂါနေ့ညပိုင်းကလာရှုမြို့မှာဖြစ်ပွားခဲ့တဲ့ဘုံးပေါက
တဲ့အပြည့်စုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နေပါတယ်။အဲ့ဒါအပြင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်ခေါ်ရေးလုပ်နေရမှာအာဏာပိုင်တွေကဒေသခံတွေနဲ့ညှိနှိုင်းတိုင်ပင်မှုမရှိတဲ့အတွက်စိတ်မသက်မသာဖြစ်ရတဲ့အကြောင်းရခိုင်လွှတ်တော်အမတ်တူကပြောလိုက်တဲ့ဆိုတဲ့သတင်း။ထိုင်းရီပိုင်နဲ့တွဲမှာမကြမ်းမမှဖြစ်နေတဲ့မြန်မာလှေလုပ်သားတွေကိုထိုင်းရီတပ်ကရဟယင်းနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့တယ်ဆိုတဲ့အကြောင်းစာရာတွေကိုနားဆင်ရမှာဖြစ်တယ်လို့နိုင်ငံတကာသတင်းတပုတ်ကလည်းကြားအုပ်ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ Florida ပြည်နယ် Parkland မြို့ Marjorie Stoneman Douglas အထက်တန်းကျောင်းကရာနဲ့ချီတဲ့ကျောင်းသူကျောင်းသားတွေဟာသူတို့ပြည်နယ်မြို့တော် Tallahassee မှာဗဟုသုနယစုဝေးပြီးတနတ်ထိန်ချုပ်ရေးပြင်းထန်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုခဲ့ကြပါတယ်။လူသေးအပြောင်းများပြားတဲ့ American စာသင်ကျောင်းပြစ်ခတ်မှုတွေနဲ့တခုဖြစ်ပွားခဲ့ပြီးတဲ့နောက်တပတ်ကြာအခုလိုစုဝေးခဲ့ကြတာဖြစ်ပါတယ်။တနသမတူကလူပေါင်း18ယောက်ကိုပြစ်ဒဏ်ခဲ့ပြီးနောက်တယ်လဟာစီနဲ့အမေရိကန်ပြည်ထောင်စုနေရာအနှံ့အပြားမှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြမှုအများပြားဖြစ်ပေါ်ခဲ့တာပါ။ဆရာဆရာမတွေနဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ်ရှောင်းစောတို့လည်းကျောင်းသူကျောင်းသားတွေနဲ့အတူစုဝေးခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာလူအများပြားကိုစီဆွန်းစေတဲ့ပြစ်ခတ်မှုမျိုးကိုဟန်တားနိုင်အောင်ဒေသတွင်းနဲ့နိုင်ငံခေါင်းဆောင်တွေကိုတွန်းအားပေးဖို့ရည်ရတာဖြစ်ပါတယ်။ Georgia ပြည်နယ်မြို့တော်မှာအမျိုးသမီးအဖွဲ့တစ်ဖွဲ့ကစနက်ကိုတောင်းဆီစီကန်ဆောင်ဖို့သာထောက်ခံပြောဆိုပြီးစနက်ကိုမပိတ်ဖင်ဖို့တောင်းဆိုခဲ့ကြပါတယ်။ဝါရှင်တန်မြို့တော်သမ္မတအင်ဂျီရောရှင်းမှာလည်းရာနဲ့ချီတဲ့ကျောင်းသူကျောင်းသားတွေဟာစနက်အကြမ်းဖက်မှုကိုအဆုံးသတ်ပါ No more silence and gun violence နှုတ်ဆက်မနေနဲ့စနက်အကြမ်းဖက်မှုကိုရပ်ဆိုင်ပါလို့ကြွေးကြော်ခဲ့ကြပါတယ်။ Florida ပြည်နယ်စနက်ပြစ်မှုဖြစ်ပွားခဲ့တဲ့ကျောင်းတစ်ကျောင်းကကျောင်းသူကျောင်းသားတွေဟာလည်းအခုလိုစနက်ပြဖို့အတွက်နဲ့ကွန်ဂရက်စ်တို့အမတ်တွေကိုတွစ်ဆုံဖို့အတွက်ဆိုပြီးဝါရှင်တန်မြို့တော်ကိုဘတ်စကာရီစီတရက်တာချီတက်ခဲ့ကြတာဖြစ်ပါတယ်
။ဆီးရီးယားရှေ့ပိုင်းဂေါတာဒေသကတိုက်ပွဲတွေကြားပိတ်မိနေတဲ့ဒေသခံ၄သိန်းကိုအကူအညီပေးနိုင်ဖို့အတွက်ဆီးရီးယားနိုင်ငံတလွှားရပ်ပေါင်း30အရေးပေါ်အပြစ်ခတ်ရဆဲပေးရအတွက်လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်ရဖို့ကုလသမဂ္ဂထွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်စ조사နေပါတယ်။အဲ့ဒီဒေသခံတွေဟာလောကငရဲ့ခန်းနေရတယ်လို့နေနေကြရကြောင်းနဲ့အချိန်ထက်ဆွဲလို့မဖြစ်တော့ကြောင်းလည်းပြောပါရယ်။မြောက်ပိုင်းတဘုံတွေထိန်းချုပ်ထားတဲ့ဒီဒေသကို2013ခုနှစ်ကစပြီးအစိုးရလူလာတဲ့တပ်တွေကပြန်ပြီးသိမ်းပိုက်ထားတာဖြစ်ပါရယ်။လူသားချင်းစာနာမှုအကူအညီတွေပေးနေအောင်အရှေ့ပိုင်းဂိုတာဒေသတွေတိုက်ပွဲတွေအလုံးအမြန်ရပ်ဆိုင်ဖို့အတွင်းရေးမှူးချုပ်ကပန်ကြားလိုက်တာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့ရုရှားနဲ့အီရန်ပြင်တူရကီရဲ့ထောက်ခံမှုနဲ့ဆီးရီးယားသမ္မတဘရှာအက်အဆက်သဘောတူညီချက်အရအဲ့ဒီဒေသဟာတိုက်ပွဲအရှိန်လျှော့ချတဲ့ဇုံ၄ခုထဲမှာတစ်ခုပါဝင်ခဲ့တာပါ။ဒါပေမဲ့ဆီးရီးယားတပ်တွေနဲ့သူ့မဟာမိတ်တွေကအဲ့ဒီဒေတာကိုပြန်သိမ်းဖို့အတွက်စစ်စင်ရေးတွေလုပ်တဲ့ပုံတွေ့လာရပြီးမကြခင်မှာပဲတိုက်ပွဲတွေတိုးလာတာပါတိုက်ပွဲတွေရပ်ဆိုင်ထားဖို့ကုလသမဂ္ဂတောင်းဆိုမှုကိုအကောင့်ထဲပေါ်နိုင်မဲ့အဆုံးဖြတ်ချက်မူကြမ်းရေးဆွဲဖို့လက်ရှိမှာလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံဆွေးနွေးနေကြပါတယ်ကောင်စီဝင်နိုင်ငံတွေဖြစ်တဲ့ဆွီဒင်နဲ့ကူဝေးတို့ကမူကြမ်းတင်သွင်းဖို့ရေးဆွဲနေကြတာဖြစ်ပြီးချက်တပရင်းနေ့လောက်မှာတင်သွင်းဖို့ရှိပါတယ
်2016ရွေးကောက်ပွဲမှာရုရှားကဝင်ဆက်ခဲ့တယ်ဆိုရင်အဲ့ဒီတော့သမ္မတဘရက်အိုဘားမားနဲ့သူ့အဆွေအားကဒါကိုဟန်တားဖို့မကြိုးစားခဲ့ပဲ။ဘာကြောင့်အခုမှလာပြီးစုံစမ်းစစ်ဆေးနေရတာလဲလို့သမ္မတဒေါ်နယ်ထရမ့်ကထပ်မံမေးခွန်းထုတ်လိုက်ပါတယ်။ဒါဟာမစ္စတာထရမ့်ကစနေကျုပ်ဂျက်ဖ်ဆက်ရှင်းစ်ကိုဘရက်အိုဘားမားနဲ့သူ့အရာရှိတွေပေါ်စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုလိုက်တဲ့သဘောမျိုးလဲဆက်ရောက်နေပါတယ်။ ရွေးကောက်ပွဲအကျိုးစုရဲ့မဲဆွယ်မှုနဲ့ရုရှားအကျိုးစီးပွားဆက်ဆက်နေတဲ့ကိစ္စပေါ်လာပေါင်းများစွာစုံစမ်းစစ်ဆေးမှုတွေကိုချုပ်ချပြီးဥပမာအစိုးရခစ်စီကိုအာရုံလှည့်ဖို့အထောက်မှုလည်းပဲဒီရပိုင်းတွေအတွင်းမှာပဲဆန္ဒထမ်းကလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုပြုလုပ်နေတဲ့ရောဘတ်မူလာကရုရှားလူမျိုးဆက်သွင်းဦးနဲ့ရုရှားကုမ္ပဏီသုံးခုကိုရွေးကောက်ပွဲမှာဝင်ဆွဲမှုနဲ့ဆွဲဆိုလိုက်ပြီးတဲ့နောက်ဆန္ဒထမ်းကဒီလိုဝေဖန်လာတာဖြစ်ပါတယ်ဒီလိုဆွဲဖက်မှုတွေအတွက်ရုရှားအပေါ်ဒဏ်ခတ်အရေးယူဖို့ကွန်ဂရက်ကတခဲနဲ့အတည်ပြုခဲ့ပေမဲ့သမ္မတထရမ်ကညှင်းဆန်ပြီးရုရှားသမ္မတဗလာဒီမာပူတင်နဲ့စစ်မြေကြီးကိုသာလူလာနေခဲ့တာလည်းဖြစ်ပါတယ်
။ကာဝေးဝန်ကြီးဂျင်မက်တက်စ်ဟာအမေရိကန်စစ်တပ်ထံမှလိန်ပြောင်းလဲထားသူတွေတာဝန်ထမ်းဆောင်တင်မတဲ့ကိစ္စနဲ့ပတ်သက်တဲ့စီကံချက်တွေကိုသမ္မတဒေါ်နယ်ထရမ်စီအခုထိပို့မပေးရသေးဘူးလို့ပန်တဂန်စစ်ဌာနချုပ်ကပြောပါတယ်။သူ့ရဲ့အကြံပြုချက်တင်သွင်းဖို့အတွက်နောက်ဆုံးရက်ဖြစ်သတ်မှတ်ထားတာက February 27ရက်နေ့ပါ။စစ်တပ်မှလိန်ပြောင်းထားသူတွေတာဝန်ထမ်းဆောင်မှုတွေတားမြစ်ဖို့သမ္မတထရမ်ညွှန်ကြားချက်ကိုဘယ်လိုအကောင်အထည်ဖော်နိုင်မလဲဆိုတာကိုပြီးခဲ့တဲ့ September လမှာစပြီးလေ့လာခဲ့တာဖြစ်ပါတယ်။ဗုဒ္ဓဘူးနေ့ကတော့အစီအစဉ်တင်ပြရမယ်သတ်မှတ်ရရောက်တာဖြစ်ပေမဲ့ကာကွယ်ဝန်ကြီးကမပို့ရသေးကြောင်းပန်နဂွန်ကပြောပါတယ်။ဒါပေမဲ့ဝန်ကြီးရဲ့အကြံပေးချက်ဖြစ်အသင့်ဖြစ်ပို့ပေးမှာဖြစ်ပြီးနောက်ဆုံးသတ်မှတ်ရက်ကလည်းဌာနရင်းအတွက်ပဲဖြစ်ပြီးသမ္မတစီပို့ပေးဖို့သတ်မှတ်ရက်မဟုတ်ဘူးလို့ပြောပါတယ်။ဝန်ကြီးအကြံပေးချက်ဟာဝန်ကြီးမက်တစ်စ်နဲ့သမ္မတထရမ့်တို့ကြားတည်ထောင်ကိစ္စရဖြစ်တယ်မို့အသေးစိတ်ပြောကြားဖို့ကိုတော့ညှင်းဆိုပါတယ်။လိန်ပြောင်းထားသူတွေစစ်တပ်ထဲတာဝန်မထမ်းဆောင်မှုနဲ့ပတ်သက်ပြီးထရမ့်ရဲ့မူဝါဒဆိုင်ရာကိုမတ်လ23ရက်နေ့ထက်နောက်မကျစေပဲပန်တဂွန်ကလှုပ်ဆောင်အောင်မှာဖြစ်ကြောင်းလည်းပန်တဂွန်ပြောခွင့်ရကပြောကြားခဲ့ပါတယ်။
View American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 933နာလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်ပါတယ်ခင်ဗျာ။
အရှင်မြေရာဗီဝေးသတင်းများဆက်လက်ကြေညာနေပါတယ်။ World Justice Project လို့ခေါ်တဲ့ကမ္ဘာတရားမျှတမှုလေ့လာဆောင်ကြည့်ရေးအဖွဲ့ရဲ့သုတေသနပြုချက်အရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရားမျှတမှုရှိတဲ့နိုင်ငံတွေအနက်အဆင့်တရာမှာရောက်ရှိနေတယ်လို့တွေ့ရပါတယ်။ WPJ အဖွဲ့ကနိုင်ငံပေါင်း133နိုင်ငံကိုလေ့လာတင်ပြထားတဲ့2018ခုနှစ်အတွက်တရားဥပဒေစိုးမိုးရေးစည်းရင်းထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ဒါဟာ2016ခုနှစ်ကတည်းကအဆင့်နှစ်ဆင့်ပြုတ်ကျသွားတာဖြစ်ပြီးမြန်မာနိုင်ငံရဲ့အထက်မှာလက်တင်အမေရိကတိုက်ကနီဂရာကနိုင်ငံရှိနေပြီးတော့မြန်မာနိုင်ငံရဲ့အောက်မှာတော့တူရကီနိုင်ငံရှိနေပါတယ်။ဒေသရင်းကြည့်မယ်ဆိုရင်တော့15နိုင်ငံရှိရတဲ့မြန်မာနိုင်ငံဟာအဆင့်14မှာရှိနေပါတယ်။ကမ္ဘာပေါ်မှာတရားဥပဒေစိုးမိုးရေးအစီအစုံနိုင်ငံတွေအဖြစ်ဒိန်းမတ်၊နော်ဝေးနဲ့ဖင်လန်နိုင်ငံတို့ကိုနံပါတ်1နဲ့3အဖြစ်ဖော်ပြထားပြီးတရားဥပဒေစိုးမိုးမှုအနည်းဆုံးနိုင်ငံတွေအဖြစ်နဲ့ကတော့ကမ္ဘောဒီးယားနိုင်ငံနဲ့ဗင်နီဇူလာနိုင်ငံတို့ကိုဖော်ပြထားတာတွေ့ရပါတယ်။ VJP အဖွဲ့အနေနဲ့တရားဥပဒေစိုးမိုးမှုကိုတိုင်းတားတဲ့နေရာမှာအစိုးရရောပြည်သူတွေပါတာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီစဉ်ဆောင်ရွက်ခြင်းနဲ့ပယ်လိုက်မှုကင်းမဲ့ခြင်းတို့ကိုအခြေခံပြီးဆုံးဖြတ်တာဖြစ်တယ်လို့ဆိုပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလားရှုမြို့ကရုံးမှဘန်းမှာဗုဒ္ဓဘုရားညနေ 4:48 မိနစ်ဝန်းကျင်ဗန်ပိတ်ချိန်မှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးဗန်ဝန်တန်း2ဦးသေဆုံးခဲ့ရတယ်လို့6ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းရုံးမှဘန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကျန်ဗန်ဝန်တန်း22ဦးကိုတော့အသက်ဘေးကလွတ်အောင်ကယ်ထုတ်နိုင်ခဲ့ကြောင်းနဲ့ဝန်းကျင်ဒေသခံတွေလုံခြုံစိတ်ချမှုရှိအောင်လှုပ်ဆောင်နေတဲ့အပြင်ပေါက်ကွဲမှုဖြစ်ပွားတဲ့နေရာကအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးဆောင်ရွက်နေကြောင်းလည်းဖော်ပြထားပါတယ်။လားရှုမြို့ရက်ကွက်နှစ်လမ်းမတော်လမ်းမှာဖွင့်ထားတဲ့ရုံးမှဘန်မှာပေါက်ကွဲမှုဖြစ်ပွားခဲ့ပြီးပေါက်ကွဲမှုဟာပြင်းထန်တဲ့အတွက်အနီးနားအဆောက်အဦတချို့ပါထိခိုက်ခဲ့ပါတယ်။ကပ်ရက်ဖွင့်ထားတဲ့အေယာဝတီဘန်အဆောက်အဦလည်းပျက်စီးခဲ့တယ်လို့လမ်းတစ်ဖက်မှာရှိတဲ့ပြည်နယ်ကျန်းမာရေးအဆောက်အဦမှာရှိတဲ့ဗရင်းမှန်တွေအားလုံးနီးပါးကွဲကုန်တယ်လို့ဒေသခံတွေကပြောပါတယ်။အမှတ်1မြို့မှာရဲစခန်းတာဝန်ရှိသူတွေမိသက်တက်ဖွဲ့တွေနဲ့မန်းရှင်းလင်းရေးအဖွဲ့တွေပြန်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေလည်းလုံခြုံရေးဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်။လာရှုံမှာလွန်ခဲ့တဲ့9နှစ် 8နှစ်တုန်းကကမ္ဘောဇဘန်ပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးအခုရုံးမှဘန်ပေါက်ကွဲမှုကဒုတိယအကြိမ်ဖြစ်ပါတယ်။
ကမ္ဘာအဂရီပူပပြောင်းရေးနှစ်ပတ်လည်အစည်းအဝေးခန်းစားမှာအာဖရိကတိုက်ဆာဟာရာရေဝန်ဒေသဟာဆက်လက်ပြီးအနိုင်ဆုံးမှကြားရောက်နေပါတယ် Transparency International လို့ခေါ်တဲ့နိုင်ငံတကာအဂရီမှုစောင့်ကြည့်လေ့လာမှုအဖွဲ့ကြီးကနိုင်ငံပေါင်း180ကိုလေ့လာခဲ့တဲ့အစည်းအဝေးခန်းစားမှာအကြမ်းဖက်မှုတွေမငြိမ်သက်မှုတွေထူပြောတဲ့အာဖရိကအစိုးရဆိုမာလီယာနိုင်ငံဟာ12နှစ်ဇက်တိုက်အောက်ဆုံးမှရှိနေကြတာပါ အမှတ်တရကိုအမြင့်ဆုံးထားပြီးလေ့လာတဲ့ဒီလေ့လာမှုမှာကမ္ဘာနိုင်ငံပေါင်း3ဘုံ2ဘုံကျော်ဟာအမှတ်50အောက်မှသာရှိကြပြီးအာဖရိကနိုင်ငံအများစုကတော့ပြန်များအဖြစ်32မှတ်စီပဲရရှိကြပါတယ်။ဘယ်နိုင်ငံကမှအမှတ်ပြမရရှိပဲပထမရရှိနေတဲ့နိုင်ငံကတော့နယူးဇီလန်နိုင်ငံ89မှတ်ဖြစ်ပါတယ်။ဒီဖွဲ့ရဲ့အာဖရိကတောင်ပိုင်းနေသားအကြံပေးကိတ်မူဝိုကီကဒီနေ့ဟာအာဖရိကတိုက်ဖို့ခြားစားပျက်စီးသောနှစ်လို့ဖော်ပြလိုက်ပါတယ်။ဒါပေမဲ့အာဖရိကသမဂ္ဂနဲ့နိုင်ဂျီးရီးယားတောင်အာဖရိကနိုင်ငံသမ္မတတို့လိုပုဂ္ဂိုလ်တွေကသင်ရှင်းတဲ့အထူးရစ်နစ်ကိုပေါ်ဆောင်ဖို့အဓိကထားလာတဲ့အတွက်အခြေအနေပြောင်းလဲလာနိုင်တယ်လို့လည်းဆိုနေပါတယ်
။တာလီဘန်တပုန်တွေဟာသူတို့ရန်ပုံငွေရရှိရေးနီလန်းတက်တစ်ခုဖြစ်နေတယ်။တရင်သမားတွေကိုချင်းချောက်အခွန်ကောက်ယူဖို့အတွက်စီစဉ်နေပါတယ်။သူတို့ရဲ့တောင်းဆိုမှုကိုမလာရောရင်ဖြစ်စေပေးဆောင်မှုညှဉ်းဆန်းရင်ဖြစ်စေအရေးယူသွားမယ်လို့လည်းချင်းချောက်လိုက်ပါတယ်။တရင်မီဒီယာဌာနကြီးတွေရဲ့ဝင်ငွေတွေကိုဖော်ပြပေးဖို့အတွက်တောင်းဆိုလိုက်ပြီးဒီပေါ်မှာအခွန်စီကြမယ်လို့ဆိုပါတယ်။တာလီဘန်တို့တောင်းဆိုတဲ့ငွေကြေးကိုမပေးဘဲညှဉ်းဆန်းရင်သူတို့ဒေသမှာတရင်ယူခွင့်ပြုမှာမဟုတ်ဘူးလို့ချင်းချောက်တဲ့အကြောင်း RSF ကနေစည်းမချတရင်တောင်များအဖွဲ့ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။အာဖဂန်အရာရှိတွေကတော့ဒီကိစ္စဟာတိတ်ကျပြတ်မှုမရှိပါကြောင်းနဲ့ရှော့ပေါ်ပြောဆိုခဲ့ပြီးလိုအပ်တဲ့ဆိုရင်အစိုးရကတရင်အဖွဲ့အစည်းတွေရဲ့လုံခြုံရေးကိုဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ပြောကြားလိုက်ပါတယ
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြောစံသားနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOE American တန်မြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့မနေ့ခင်းထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာဗိုလ်ထုနဲ့ညနေပိုင်းကလာရှိုးမြို့နယ်ရုံးမပန်ကွဲမှာဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်လုံညုံရေးပိုင်းတင်းတင်းကြပ်ကြပ်ထားပြီးတော့မြို့ကန်တွေကြားမှာတော့စိုးရိမ်မှုတွေရှိနေကြတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်ဒီပေါက်ကွဲမှုမှာလူ2ဦးသေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရတယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစည်းချုပ်ရုံးကနေညပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်ဘန်ကွဲရဲ့လုံညုံရေးပိုးပြီးတော့စိတ်ချရဖို့အတွက်အထူးအာရုံစိုက်ပြီးတော့လှုပ်သွားမယ်လို့လေရုံးမှဘန်ရဲ့အမှုဆောင်ဥက္ကဋ္ဌဖြစ်တဲ့ဦးသိန်းဝေကဖေဖော်ဝါရီလ21ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အကြောင်းစုံကိုကိုချိုချိုသိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
လာရှုမြို့မှာနှစ်ပေါင်းများစွာအတွင်းအပြင်းထန်ဆုံးလို့ပြောရမယ်အင်္ဂါနေ့ညနေပိုင်း 4:48 မိနစ်အချိန်ဘုံပေါက်ကွဲမှုဟာရုံးမှဘန်ရဲ့လာရှုဘန်ကွဲ1မြင်းညီတပ်မှဖြစ်ခဲ့တာပါဒီဖြစ်ရပ်မှာဒဏ်ရာရသူ24ဦးထက်မနည်းရှိခဲ့ပြီးသူတို့အားလုံးကိုဆေးရုံပို့ပြီးတဲ့နောက်အထက်အထက်ကဗန်ဝင်တဲ့အမျိုးသမီး2ဦးသေဆုံးသွားခဲ့ပါတယ်။ကျန်တဲ့ဒဏ်ရာရသူ22ဦးကတော့ဆေးရုံမှာဆေးကုသမှုခံယူနေပြီးသူတို့အခြေအနေအသေးစိတ်ကိုအတိအကျမသိရသေးပါဘူး။ဒဏ်ရာရသူတွေက6ဦးဟာဗန်ဝင်တဲ့တွေဖြစ်တယ်လို့ရုံးမှဗန်ရဲ့အင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ VOE ကလာရှိုးဆေးရုံကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ရှမ်းပြည်ဆိုတာကဘုံတန်တနတ်တန်နဲ့စိမ့်တဲ့ဒေသမဟုတ်ပေမဲ့အခုဖြစ်ရကတော့လာရှိုးမှာအကြီးမားဆုံးဖြစ်တဲ့ဖြစ်ရပဲလို့အခင်ဖြစ်နေကကိုတိုင်းတော့ပြီးကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးခဲ့သူလာရှိုးလူငယ်များလူမှုကူညီရေးအဖွဲ့ဥက္ကဋ္ဌကိုထွန်းမြင့်က VOA ကိုပြောပါတယ
်ရှမ်းပြည်ဘက်ကတော့အများဆုံးတော့လူအတန်လေးဆိုတော့ကြားနေရတာရှိတော့ဒါတော့လည်းကြီးကြီးမားမားလာဖြစ်တာပေါ့ဗျာဒီတနတ်ပြစ်တာတော့ဘာလို့တော့ရှိတာပေါ့ဗျာအမျိုးတွေတော့တန်တော်နာလာရှိနေရတာဆိုတော့ဒီမှာတော့မြို့ထဲမှာတော့ဒါကြီးတဲ့ဆုံးဖြစ်တော့ဒီလက်ကြီးတာဘာမှမရှိတော့ဘူးဗျဘုံနာလည်းတော်တော်လေးကိုတော့အတန်တော်တော်လေးကြီးတယ်ဟုတ်ဒါအကြီးမားဆုံးပဲအဆိုးဆုံးပဲပြောမှာဗျာနော်မြို့ထဲမှာတော့အဆိုးဆုံးပါဗျာနောက်ရေစခန်းကြီးတယ်ဗျာဆေးရုံကြီးတယ်ဗျာအကျောင်းကြီးတယ်ဗျာဆရာကြီးကြီးတယ်ကတော့အဆိုးဆုံးအချင်းပါဗျာဒါတော့ခါတိုင်းကျွန်တော်မြို့မှာတို့အဆိုးဆုံးနဲ့မဖြစ်တာမှမဖြစ်တာ
2014ခုနှစ်မေလလယ်ပိုင်းလင်းအားကြီးအချိန်တုန်းကလည်းလာရှိုးကကမ္ဘောဇားဘန်နဲ့တမဝါယမဘန်တွေနားမှာရှေးစင်နောက်ဆင့်ဆိုသလိုပေါက်ကွဲမှုနှစ်ခုဖြစ်ခဲ့ပါသေးတယ်။အဲဒီတုန်းကတော့ထိခိုက်သေးဆုံးတာတွေမရှိခဲ့သလိုအပြည့်အစည်းလည်းအခုလောက်မကြီးခဲ့ပါဘူး။အင်္ဂါနေ့ညနေပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းစုံစမ်းစစ်ဆေးမှုအခြေအနေနဲ့လုံခြုံရေးဆောင်ရွက်နေတဲ့အခြေအနေတွေကိုသိရဖို့လာရှိုးရဲတပ်ဖွဲ့ကို VOA ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ပေါက်ကွဲမှုဖြစ်တဲ့အချိန်ဟာညနေ 9:00 နီးပါးအချိန်ဖြစ်တာကြောင့်ညနေပိုင်းနဲ့ညပိုင်းပုံမှန်အရောင်းအဝယ်အသွားအလာတွေနဲ့စပြီးစီကားစအချိန်လို့ဆိုရမှာပါဒါပေမဲ့လည်းပေါက်ကွဲမှုကြောင့်လူတွေတေဆုံးတယ်ဟာရတဲ့အထိဖြစ်ပြီးတဲ့နောက်မြို့ရဲ့ပုံမှန်စီကားမှုပျောက်သွားတယ်လို့မြို့ကန်တူက VOE ကိုပြောပါတယ
်ဆိုရင်ထိုင်လန်ပြီးတော့မနေ့ကတော့စိတ်စိတ်ချောက်ကပ်နေရတာတမျိုးလုံးကတော့ခါတိုင်းဆိုလို့ရှိရင်10နာရီ12နာရီလောက်အထိကားတွေဆိုင်ကယ်တွေသွားလာနေကြတာပေါ့မနေ့ကတော့တော်တော်လေးကိုတိတ်ဆိတ်သွားတယ်ရှင်းနိုင်နောက်ပိုင်းကိုလူမရှိတော့ဘူး ညစီလည်းတိမ့်ကုန်ကြအောင်အလုံးကြောက်လန့်ပြီးတော့ညစီမှာဆိုလို့ရှိရင်ဆိုင်300လောက်ရှိတဲ့ထဲမှာအဲ200ကျော်လောက်တော့တိမ့်ကုန်ကြအောင်တိမ့်တဲ့အချိန်မှာနောက်ကျန်တဲ့ဆိုင်ကြီးလည်းအလုံးတိမ့်ပြီးတော့ပြန်ကုန်ကြတယ်။မင်းရတို့ကမျိုးလုံးလုံချွေးလက်ကင်းဆောင်ရွက်နေရအောင
်။ယူမဘန်ရဲ့အမှုဆောင်ဥက္ကဋ္ဌဦးသိန်းဝေခေါ်မစ္စတာဆာ့စ်ပွန်ကအခင်းဖြစ်တဲ့ဖေဖော်ဝါရီလ21ရက်နေ့မှာပဲသတင်းထုတ်ပြန်ချက်တစ်ခုထုတ်ပြန်ခဲ့ပြီးအခုလိုရက်ဆက်ရုပ်မာတဲ့အကြမ်းဖက်လုပ်ရက်အတွက်များစွာတုံ့လုံမိပြီးဝမ်းနည်းမိပါတယ်ဒီလိုလူမဆန်တဲ့လုပ်ရက်အတွက်အကြောင်းပြချက်တွေမပေးနိုင်ပါဘူးအကြမ်းဖက်မှုတွေကိုတိုက်ဖြတ်နိုင်ဖို့ဘဏ်ကွဲတွေမှာရှိတဲ့ဝန်ထမ်းတွေနဲ့ကတ်စတမာတွေရဲ့လုံခြုံရေးကိုပုံမှန်စိတ်ချရမှုရှိစေဖို့အထူးအားစိုက်ပြီးအလေးနဲ့ထားစောင့်ရွက်သွားမှာဖြစ်ပါတယ်လို့ပြောထားပါတယ်တမတော်ကော်ရဲ့ဦးစည်းချုပ်ရုံရဲ့အင်္ဂါနေ့ညနောက်ဆုံးထုတ်ပြန်ချက်မှာအကြမ်းဖက်တောင်းကျမ်းသူစီးစစ်ဆဲအဖွဲ့ထောင်ထားတဲ့ဒီတန်ဒရမိုင်းတလုံးပောက်ကွဲတယ်လို့ဖော်ပြထားပါတယ်အခုချိန်ထိတော့ဘယ်ဖွဲဆိုတာအတိအကျထွက်မလာသေးပါဘူးမြမတက်မတော်ကတော့လူမျိုးစုလက်နက်ကိုင်ဖွဲ့တွေကိုအကြမ်းဖက်တောင်းကျမ်းသူအဖြစ်မကြာခဏဆိုသလိုခေါ်ဆိုသုံးနှုန်းလေးရှိပါတယ်ရိုးမဘန်ကို1993ခုနှစ်ကစတင်ထူထောင်ခဲ့တာဖြစ်ပြီးမြမနိုင်ငံဘန်တွေထဲမှာနံပါတ်4အဆင့်အကြီးဆုံးဘန်ဖြစ်ပါတယ်လက်ရှိမှာဝန်ထမ်းပေါင်း3000ကျော်ဘန်ကွဲပေါင်း84ခုဖွင့်လှစ်ထားတယ်လို့ယူမဘန်ရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့လာရှုမြို့မှာဗိုလ်ထုနဲ့ညဦးဘက်ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းတင်ပြသွားတာဖြစ်ပါတယ်အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်မြောက်ပိုင်းဒေသပြန်လည်ထူထောင်ရေးနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစိုးရရဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုမရှိသလိုဒေသကနေနဲ့ဒီနိုင်တယ်မင်းသားမျိုးမရှိတဲ့အတွက်ကြောင့်စိတ်ပြက်မိတဲ့အကြောင်းဘူးစီတော်မဲဆန္ဒနဲ့ကူစားပြုခိုင်အမျိုးသားပါတီရဲ့လွှတ်တော်အမတ်ကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့အလုပ်ဖြစ်ရေးကသာဦးစားပေးလုပ်ကံနေတဲ့အတွက်ဒေသခံအနေနဲ့သဘောထားကွဲပြားမှုတွေရှိနေတာဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်ရခိုင်ပြည်မြောက်ပိုင်းမှာနိုင်ငံတော်အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ခံရရေးအပါအဝင်ဌာနတိုင်းရင်းသားတွေရဲ့အသက်အိုးအိမ်သာဝရလုံခြုံမှုရှိတဲ့ဘဝထူထောင်နိုင်ရေးအတွက်တိရောက်တဲ့အကောင့်ထဲဖို့မှုလုတ်ပေးရေးဘူတီတော်မဲဆန္ဒနဲ့ကိုစားပြု AMP ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်အမတ်ဦးအောင်တောင်းရွှေနဲ့တခြားလွတ်တော်အမတ်တွေကအင်္ဂါနေ့မှာတင်ပြဆွေးနွေးခဲ့ကြတာမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီအကောင့်ထဲဖို့ဆောင်ရွက်နေကြောင်းရခိုင်ပြည်နယ်အတွင်းခေတ်ဆက်ဆက်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကိုရေရှည်ဖြေရှင်းနိုင်အောင်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဒါပေမဲ့ဒီအဆိုကိုဥဆောင်တင်သွင်းခဲ့တဲ့ AMP ပြည်သူ့လွတ်တော်မှဦးအောင်တောင်းရွှေကအဆိုရရဲ့လှုပ်ဆောင်မှုတွေအပေါ်အားမလို့အားမရဖြစ်မိကြောင်းတုံ့ပြန်ပြောဆိုလာတာပါ။
ဒီကအဆိုရလုံးနေတာကပုံပေါင်းပေါင်းဝင်ပြဘူးပေါ့ဗျာ။ပြည်တော်စုကလည်းအဖွဲ့ကိုဖွဲ့ပြီးတော့သူတို့မဟုတ်ဦးကြီးစနစ်နဲ့လုပ်နေရဲ။ဒေသကနေလည်းပုံပေါင်းဆောင်ရတာမရှိဘူး။အထူးသဖြင့်ကျွန်တော်တို့ရခိုင်မှာဆိုလို့ရှိရင်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေရှိတယ်။နောက်ပြီးတော့စီးရဲဆိုလို့ရှိတယ်။ဝင်းမရဖာတွေရှိတယ်ဌာနတိုင်းတက်ကောင်းဆောင်တွေရှိတယ်တယောက်မှအဲဆွေးနွေးတယ်မရှိဘူးသူတို့ကအပေါ်ကလာရဲပြန်ကြောက်ကြတယ်အခုယူရဲရှာတွေလုပ်နေတယ်ဆိုတာလေဟိုနိုင်ငံတကာလူတွေခေါ်လာတယ်ဒီမှာဒေသခံတွေဘယ်လိုမရလဲဆိုတာကိုတောင်မှသူတို့ဝင်ပြီးသတင်းတောင်မမြင်ဘူးဖြစ်နေဆိုတော့ကျွန်တော်တို့ကသူတို့လုပ်နေတာကိုကြည့်ပြီးတော့အရင်အားမလို့အားများဖြစ်မိတယ်နောက်ပြီးတော့သူတို့ဒီကူလုံချိုးစက်ဆက်တွေတူရှိပြီးတော့ရှာတာတွေလို့ပြောတယ်အဲဒီလူတွေကတူရှာတာတွေဆိုတာကလေကျွန်တော်တို့ဘလောက်ပဲချတာချတာသူတို့မှာကဒေသခံတွေရဲ့ပုံပုံပေါင်းမှုမရလို့ရှိရင်ဒီလုပ်တွေဟာအလုံးမဖြစ်ဘူ
းဥအောင်တောင်းရွှေတင်သွင်းတဲ့အဆိုကိုလွတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်တာမှာတော့ရှုံးနေသွားခဲ့ပြီးအဲ့ဒီအဆိုကိုမှတ်တမ်းပဲတင်ထားလိုက်နိုင်ပါတယ်ဥအောင်တောင်းရွှေကတော့အစိုးရရဲ့လှုပ်ဆောင်မှုတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ယူဆကြအောင်အခုလိုဆက်ပြောပါတယ
်ပွင့်လင်းမြင်သာမှုရှိဖို့လိုတဲ့အစိုးရကဘယ်လိုလုပ်မလဲဆိုတာကိုရှာတတ်ဖို့လိုတယ်အဲဆိုတော့အခုကအစိုးရအနေနဲ့ဘာမှလေးဟိုလူတို့ကိုအပြစ်ပေးတာလည်းမရှိဘူးသူတို့လက်ခံမယ်ဆိုပြောနေတယ်ဆိုအရီလိုလက်ခံမယ်ဆိုတိုင်းလေးမဖြစ်ဘူးနော်တကယ်တမ်းပြောလို့ရှိရင်တို့ဘယ်လိုထားမယ်ဘယ်လိုလုပ်မယ်အစီအမံတွေကိုပြည်သူကိုရှာတတ်တဲ့နဲ့ကျွန်တော်တို့စီကလည်းအကြံဉာဏ်ကိုယူတယ်အဲ့လိုလုံးမကျွန်တော်တို့ဟိုအကြံဉာဏ်ပေးနိုင်မယ်ပြီးမှအစိုးရအနေနဲ့လည်းဘယ်လိုလုပ်ကြောင်းမလဲဆိုတာကိုအပြင်မဲ့ရမယ
်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခါဟာနိုင်ငံတကာအရေးအထိကြီးထွားလာနေတာကြောင့်ဒီကိစ္စပြေလည်အောင်အစိုးရဘက်ကဆောင်ရွက်နေခြင်းဖြစ်တာကြောင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ပြောဆိုမှုဟာမမှန်ကန်ဘူးလို့မြမအေးလေးလာတုံတက်သူဦးစီသူအောင်မြင့်ကပြောပါတယ
်ပြဿနာကြီးသွားတဲ့အခါမှာဒါနိုင်ငံတကာကရောအတိုင်းအတာတစ်ခုထိပြည်တွေကရောအတိုင်းအတာတစ်ခုထိပြည်လည်မှုရအောင်အစိုးရကသူလုပ်တယ်လို့တော့အစိုးရဟာ
ပေါ်နေနေတာမှုမရှိဘူးသူတို့ဖာသာသူတို့လုပ်တယ်ဆိုတော့အဲ့ဒါကတော့မှန်မှန်ဘူးကျွန်တော်ကြည့်တော့အခုလက်ရှိအစိုးရကသူလုပ်နေရတာတွေကိုပြည်ထောင်စုပြောပြီးတော့မှခရီးဝင်ကြီးညာပြီးတော့မှသူလုပ်တာတွေပဲအဲ့ဒါကတော့အဲ့ဒါအဲ့ဒီဆွဆွဲချက်ကတော့မှန်မှန်ဘူးရခိုင်ပြည်ပကကိုကင်တွယ်ဖြစ်ချင်းတဲ့နေရာမှာအစိုးရနဲ့ဒေသခံတိုင်းရင်းသားတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ
ဒီနေ့ကျွန်တော်တို့ကအလုပ်ဖြစ်ဖို့ကလိုတာကိုအလုပ်လုပ်နေဖို့လိုတယ်ရှိဖို့သွားနေဖို့လိုတယ်ဘဟုတ်ဘူးဆိုရင်ဒီညှို့ကုန်းတွေကတကယ်ကိုဆန့်ကျင်ပဲဆန့်ကျင်ပဲမှာတော်တော်ကိုဆန့်ကျင်ပဲအချက်နဲ့ဒီတော်တော်များများမှာဆန့်ကျင်ပဲဘူတီတော်မဲဆန္ဒနယ်ကပြည်သူလူတော်အမအူအောင်တောင်းရွှေကတော့အစိုးရအနေနဲ့ဒေသခံတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်တာဟာသူတို့ရဲ့အား
Uzi Song Yanide, Pidongzu Wunji Doctor Wimia Egaro, Dokade Nia Piampo Ye Longanzine Satinaimo, Bangladesh Baga, Nema Pide Wunjigo, Pelai De Singo, Tawan Shituri and Ine, who the Nemba Dwema Satin Sisene Vipichao, Sisemu de Pisong Twayano, Ari Singo, Bangladesh Speco, Piampo B, Pianle Lakanego Satin Song Yatama Pichao, Inganega Vio Pyojaga Barakna.
ဒါကတော့ကိုဇော်ဝင်းလိုင်ပြောပြတော့တာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုကြားကြပါမယ်ထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်ရေပိုင်တဲ့ထဲမှာမြန်မာလီလုတ်သားနှစ်ဦးရေးပေါ်မခံရနိုင်ဘဲအောင်တဲ့ယောဂခန်းစားရတာကြောင့်ဖေဖော်ဝါရီလ27ရက်နေ့ကဖူကက်ကန်းကြီးကထိုင်းရေတပ်ကရေရဟရင်နဲ့ရနောင်းစေယုံကြီးကိုပို့ပေးခဲ့တယ်လို့ဆိုပါတယ်အကြောင်းဆုံးကိုမအ
ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ်ပါတယ် ခါတဲ့ရေထက်ပေါ့လေရေထက်ဆိုင်ရာကိုနှမ်းပြီးတော့အကြောင်းကြားအကြောင်းကြားတော့မှရေထက်ကနေပြီးတော့သွားပြီးတော့အဲ့ဒီရဟန်းရင်နဲ့သွားခေါ်တာခေါ်ပြီးတော့မှသူတို့ရေနောင်းကိုပို့ပြီးတော့ရေနောင်းအဲ့ဒီသူဆေးရုံမှာပေါ့အဲ့အဲ့လိုမျိုး
ရနောင်းစေယုံကြီးကိုလှေလုသားနှစ်ဦးကိုပို့ခဲ့ရမှာတော့တူးကတော့ကျမ်းမာရေးအခြေအနေမဆိုးပေမဲ့တူးကတော့အရေးပေါ်ခန်းကိုပို့ပြီးကုသမှုခံယူနေရကြောင်းဘာယောဂါဖြစ်တယ်လဲဆိုတာကိုတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်။ထိုက်ရည်တဲ့အနေနဲ့မြမာရီကိုအခုလိုမျိုးကျမ်းမာရေးအခြေအနေဆိုးတဲ့အချိန်လာရောက်ကူညီပေးမှုကတော့သိမ့်မကြုံဘူးပေမဲ့ခလီနစ်တာမျိုးတွေရှိခဲ့ရင်တော့ကူညီကယ်ဆယ်တာတွေကိုလုပ်လို့ရှိရလို့ဆိုပါတယ်
။ဒီဒီလိုမျိုးယောဂါဖြစ်တာမဟုတ်ဘူး။ခလီနစ်တာလေဒီဒီပိုင်းမြုပ်တာဆိုတော့မမြုပ်ခင်နာလေဝိုင်းကွဲတဲ့အချိန်မှာအကြောင်းကြားပြီးတော့ဆိုင်ရနေလာခဲ့တာတို့နောက်တစ်ခုကကျတော့အာမှုန်တိုင်းလိုဟာမျိုးပေါ့လေအဲ့လိုမျိုးတွေဖြစ်လို့လေနစ်လို့ဖြစ်တဲ့အချိန်မှာခဲ့တာဒါမျိုးတွေတော့ရှိတာပေါ့လို့ယောဂာနဲ့ကတော့တော်တော်လေးကိုရှားပါတယ်လေအင်းစစ်တပ်ကကျတော့တို့ကရေတက်ကတော့အဲ့ဒီအဲ့လိုမျိုးအကူအညီတောင်းရင်တော့ခိုင်းရမှာတော့မဟုတ်ဘူးတို့ကကူတယ်ဗျအဲ့ဒါတော့ဂျုံဦးတာလေကြာဦးတာဂျုံဦးတော့ကြာဦးတာပေါ့လေအဲ့လိုမျိုးကူပါတယ်တို့က
ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာအလုပ်လုပ်ကြနေကြတဲ့မြန်မာရေလုံသားတွေကိုအရင်တုန်းကဆိုရင်ကျန်းမာရေးမကောင်းလို့အလုပ်လုပ်မနိုင်ဘူးဆိုရင်လေပေါ်ကနေတွန်းချတာတွေရိုက်နှက်တာတွေရှိခဲ့တာပါလေလုံသားတွေကိုကျွနေတဲ့ဖွဲခိုင်းစီတယ်ဆိုတဲ့လူခွင့်ရေးအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေထွက်လာပြီးနာမည်ဆိုးတွေထွက်လာပြီးတဲ့နောက်မှာတော့ရေလုံသားတွေကိုလူခွင့်ရေးချိုးဖောက်မှုတွေညှော်နေလာတာဖြစ်ပါရဲ့ရှင
်မအေးမှပြပြသွားတာပါခင်ဗျအခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်American ဒုတိယသမ္မတ Mike Pence ဟာတောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာကျင်းပတဲ့ဆောင်းရသည့် Olympic အားကစားပွဲဖွင့်ပွဲအခမ်းအနားကျင်းပပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ February 10ရက်နေ့မှာတောင်ကိုရီးယားမှာရောက်နေတဲ့မြောက်ကိုရီးယားအစိုးရရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကနေအဲ့ဒီအစီအစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့တာကြောင့် American အစိုးရတာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်မြောက်ကိုရီးယားနဲ့အမေရိကန်တို့အတူထိုင်ပြီးတော့ဆွေးနွေးစီလိုတဲ့ဆန္ဒရှိတဲ့အကြောင်းပုံမှန်လေးနဲ့ပြောကြားထားတဲ့တောင်ကိုရီးယားကတော့အခုလိုမဆွေးနွေးပြစ်တာနဲ့ပတ်သက်ပြီးစိတ်ပြက်နေတယ်လို့အခက်ခတ်တွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒုသမရမိုက်ပန်ဆာပျုံချန်းအိုလံပစ်အားကစားပွဲတော်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ဖို့သွားတဲ့အချိန်အတွင်းမြောက်ကိုရီးယားရဲ့အမေရိကန်ခေါင်းဆောင်ကင်မြုံနမ်နဲ့ရောမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညီမဖြစ်သူကင်မြူဂျုံနဲ့ပါတွေ့ဆုံဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်။သူတို့ဟာတောင်ကိုရီးယားသမ္မတအင်ဒိုမာတွေ့ဆုံဖို့အတွက်စီစဉ်ထားခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့ Olympic ပွဲတော်ဖွင့်ပွဲမတိုင်ခင်မှာပဲမ Now Korea is looking at Chopa Murin, but the bee, do the Mara Penska, we van Kebare.
As I did here today, we'll continue to seize every opportunity to ensure that North Korea does not use the powerful imagery and backdrop of the Olympics.
You know, I mean, you go young, you don't go to Mara, Olympic where now Korea Baga, Thumcha Nayan, Tanina Nina Sebi, Dasi Domava. Now Korea, I mean, through a soar at Lukun Chopa Murin. Nuclear and Dongji Lenet with Tolubi, American Guyo, Dizarin and Andrewa, Chinchau Nirarigu, Pongquebo, D. Olympic Wero, Songchagu and Mayaong, look for Mava.
A good look with a Muri located now by Maro. Now Korea Pekka, Dresombo, Nanaila, Lumabe, Petting Get Up Tipari, Dutamara, Benche, Pioguia, Nick A. S. Garo, Dresong in a Patapi, Now Korea Pekka, Saga Chucho, Dongbi, Miani at the board of Chichang, Inganima, Piojaki Bari, Tegelo. နှစ်ဖက်တွဲဆုံဖြစ်ခဲ့မယ်ဆိုရင်လေဒုသမရကမြောက်ကိုရီးယားကိုသူတို့ဘက်ကမလာယောနိုင်တဲ့နျူကလ িয়ার လက်နက်တွေဖြတ်သိမ်းရမယ်ဆိုတာကိုပဲပြောဖို့ရှိပါတယ်လို့ဆိုပါတယ်ရန်ကော်ပိုရေးရှင်းကနိုင်ငံတကာကာဝေးဆိုင်ရာအကြီးတန်းသုတေသနမှုဘရုစ်ဘန်နက်ကတော့အိုလံပစ်ပွဲတော်မှာတိုင်ခင်ဒုသမရဘက်ကဂုလိုပြောကြားခဲ့တဲ့ဂျာကနေတွဲဆုံဖို့အတွက်ဖြစ်လာမယ်လို့သူမမျှော်လင့်ကြောင်
say that the other side is negotiating with you because
they're
getting
in. ညောက်ကိုရီးယားနဲ့ညီနိုင်တဲ့နေရာမှာတစ်ဖက်ကတစ်ခုခုပေးမယ်ဆိုပြီးတော့ညီနိုင်ရလေရှိပေမဲ့အခုဒုတိယသမ္မတပန့်စ်ကြတော့အဲ့ဒါနဲ့စန့်ကျင်ဘက်ဖြစ်နေပါတယ်။သူကမြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေပါဝေဖန်တာပါ။ဒါကသူတို့ရဲ့ထုံးစံနဲ့မကိုက်တဲ့အတွက်ဘလို့ညီနိုင်မှုမျိုးကမှဆက်လုပ်လို့ရမယ့်ပုံမရှိသလိုနိုင်ငံရေးအရာလည်းတုံ့ပြန်ချက်လည်းရမှာမဟုတ်ပါဘူး။
ဒါအပြင်ဆွေးနွေးပြင်မယ်ဆိုရင်အမေရိကန်ကမြောက်ကိုရီးယားကိုသူ့နျူကလ িয়ার လက်နက်တွေဖျက်သိမ်းဖို့ပဲအဓိကပြောကြားမှာဖြစ်တယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကလည်းမလုံနိုင်ကြောင်းပဲညှင်းဆုံမှာမို့အဆင်ပြေစရာအခွင့်အလမ်းကတိတ်မရှိဘူးလို့ဆိုပါတယ်။အိုလံပစ်ပွဲတော်မှာတွေ့ဆုံခွင့်ရရတဲ့အနေနဲ့မတွေ့ဆုံဖြစ်ခဲ့တာဟာအခွင့်အလမ်းတစ်ခုဆုံးရှုံးတာလို့ပြောသူကတော့တောင်ကိုရီးယားဆိုးမျိုးအခြေစိုက် AIPS မူဝါဒလေးလာရေးဆိုင်ရာအာရှတိတ်ပံကသူ့တည်တနာမှုဂုံမြုံဟုံးပါ
I definitely think so. I definitely think the South Korean government was very much open about its desire for the United States and North Korea to sit down together for the occasion.
ကျွန်တော်ကတော့အခွင့်အလမ်းတစ်ခုဆုံးရှုံးခဲ့တယ်လို့ထင်ပါတယ်။ Olympic ပွဲတော်ကိုရောက်တော့အမေရိကန်နဲ့မြောက်ကိုရီးယားတို့တူထိုင်ပြီးနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးကြဖို့လိုလားကြောင်းတောင်ကိုရီးယားဆိုရကပုံပုံလင်လင်ထုတ်ပြောထားတာပါ။နှစ်ဖက်တွေ့ပြီးဒီကိစ္စဆွေးနွေးဖို့အခွင့်အလမ်းရှိနိုင်တယ်ဆိုတော့တောင်ကိုရီးယားကသိနေတာကြောင်းမြောက်ကိုရီးယားဘက်ကသဘောမကျတဲ့အမေရိကန်နဲ့စီရေးလေ့ကျင့်မှုကိုတော့အိုလံပစ်ပွဲနောက်ပိုင်းမှာလှုပ်ဖို့ရွှေ့ဆိုင်းထားတာပါတကယ်ဆိုဒီပွဲမှာနှစ်ဖက်အဆင့်မြင့်ခေါင်းဆောင်တွေတက်ရောက်လာတာမို့ဒီအခွင့်အလမ်းရခဲ့ပြီမဲ့အခုတော့ဖြစ်မလာခဲ့ပါဘူးဒါကတောင်ကိုရီးယားဆွေရကသိစိတ်ပြက်နေတယ်လို့ထင်ပါတယ
်ဒုသမရရဲ့ခီးစင်မတိုင်ခင်ကတော့မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မယ့်အလားအလာပေါ်အမေရိကန်အစိုးရကမျှော်လင့်ချက်တိတ်ထားခဲ့တာမဟုတ်ပေမဲ့ဒုသမရကိုရီးယားကျွန်းဆွယ်မှာရောက်နေစဉ်တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားရဲ့သဘောထားကိုAmerican ဘဟုထောက်လှမ်းအေဂျင်စီ CIA ကနေလက်ခံရရှိခဲ့ပြီးတဲ့နောက်မှာတွေ့ဆုံဖို့အတွက်စီစဉ်ခဲ့တာဖြစ်ကြောင်းလည်းအင်ဗျူရောအကြီးတန်းအရာရှိတူကိုကိုးကားပြီး Washington Post သတင်းစာမှာဖော်ပြထားတာပ
ါဒေါက်ခင်မြေဆက်ပါခင် VOA American တန်ကကြာတော်လေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်တက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုလိုလက်ရှိထုတ်လွှင့်နေတဲ့အတန်လွှင့်အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ website ဖြစ်တဲ့bambis.voanews.com မှာလည်းအတန်တွေရောစာနေပါနားဆင်ဖတ်ရှုနိုင်ပါတယ် VOA ကိုအီးမေးလ်ကတဆင့်အကြံပေးဝေဖန်ခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ bambis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တော်ရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာဖြစ်တဲ့190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရားစာတဲ့ကဏ္ဍတွေနဲ့အတူ
ရခိုင်တွေရဲ့ပဝင်ပူပေါင်းမှုကိုလမ်းဖွဲ့မထားဘူးအဲ့ဒီနောက်ရခိုင်တွေရဲ့အာဘော်ရခိုင်ပြည်သူတွေရဲ့အသံပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားထဲမှာည
က်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဥကြော်ဆန်သားနဲ့ဒေါ်လာလတ်တန်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
မြန်မာပြည်မှာငွေဆက်ကူအရေးပါမှုဘလောက်တားရှိခံမလဲဆိုတဲ့ခေါင်းစဉ်နဲ့ Etihad Extra ရေးသားထားကို dw.com မှာဖတ်ရပါတယ်မြန်မာပြည်မှာငွေဆက်ကူတွေအမြဲကြီးစွနေပါတယ်ကားဝယ်ခြင်းငွေအကြီးပိုက်ပြီးလာရမယ်အိမ်နာခါ60မီတာကဈေးဝယ်တာအလုံးငွေဆက်ကူနဲ့ပေးချေနေကြတာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေဟာ2012ကစပြီးများပြားလာခဲ့ပေမဲ့ပြည်သူအများစုမှဗန်စင်းမရှိကြပါဘူး။1962မှာဗန်တွေကိုပြည်သူဝင်သိမ်းခဲ့တာလူတွေမမေ့ကြသေးပါဘူး။1990ပြည့်လွန်နှစ်တွေမှာပြန်လည်ခွင့်ပြုလာပေမဲ့1998နဲ့2003မှာအကြီးအကျယ်ပြဿနာတက်ခဲ့ရပါတယ်။2012ကစပြီးမြန်မာစီးပွားရေးဟာနှစ်စဉ်600ခိုင်နှုန်း800ခိုင်နှုန်းစသဖြင့်ဖွံ့ဖြိုးလာသည့်တိုင်အောင်ငွေဆက်ကူအပေါ်မှာအကြီးအကျယ်မှီခိုနေရမှုကြောင့်တိုင်းပြည်ဖွံ့ဖြိုးရေးကိုနှေးကွေးစေပါတယ်။ငွေသားနဲ့ပြည့်ချေရတဲ့အတွက်ငွေကြေးအလွှဲပြောင်းနှေးကွေးပြီးစေယူပို့ဆောင်ရေးစိတ်ပုံများပါတယ်။ခြားစားပစ္စည်းမဲ့အလားအလာလဲပိုရှိစေတယ်လို့ American Institute ကယူဆပါတယ်။ဒီအခြေအနေမှာ Mobile Banking လို့ခေါ်တဲ့ Telephone ကတဆင့်ငွေအလွှဲပြောင်းလုပ်တဲ့ကိစ္စအလားအလာကောင်းတယ်လို့ဆိုပါတယ်။တချို့ငွေကြေးအဖွဲ့အစည်းတွေက Disney ကိုအသုံးပြုနေကြပါတယ်။ဘန်စင်းရှိသူလူဦးရေမများပြားလှတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာ Mobile Banking စနစ်ဟာအလုပ်ဖြစ်တယ်တွင်ကျယ်လာနိုင်တယ်လို့OK ဒေါ်လာလုပ်ငန်းဟာဆိုရင်မြန်မာနိုင်ငံမှာငွေပေးချေတဲ့ဝန်ဆောင်မှုကိုဆောင်ရွက်နေတာအသုံးပြုသူပေါင်း6သိန်းလောက်ရှိပြီးညစဉ်အသုံးပြုနေသူပေါင်း9000ထိရှိတယ်လို့ဆိုပါတယ်။အလားတူစွာပဲထိုင်းအခြေစိုက် True Money ဟာလည်းမြန်မာ Mobile ဖုန်းစည်းကွက်ကိုထိုးပေါက်လာပြီး Telenor နဲ့ Urudu တို့မှလည်းဒီဝန်ဆောင်မှုတွေရှိနေကြပါတယ်။ဒီလို Electronic တဆင့်ငွေပေးချေတဲ့စနစ်တွေဟာမြန်မာနိုင်ငံမှာနှောင်းကိုအလားအလာသိကောက်လာနိုင်တယ်လို့ Harvard ကသူကတိကတူကသူရဲ့လေ့လာချက်မှာဖော်ပြတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ။
TheAustrianPost.com မှာတရုတ်ကမြန်မာနဲ့ဆက်ဆံရေးအားဖြည့်နေတယ်ဆိုတဲ့ကောင်းကြီးနဲ့ပမ်လာဗစ်တာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။နိုင်ငံတကာမျက်နှာစာမှာအင်အားကြီးလာတဲ့တရုတ်ဟာရှေ့တောင်အာရှနိုင်ငံများကိုနိုင်ငံခြားအထောက်အကူတွေရရရရပေးနေခဲ့တာဟာတရုတ်ကဒေသတွင်းသူ့ရဲ့အာဏာနဲ့လွှမ်းမိုးမှုတိုးစီဖို့ဆိုတဲ့တကယ့်ယူရဲ့ချက်ကိုဖုံးကွယ်ထားလို့ရှိတယ်လို့အစချီရေးသားထားပါတယ်။မကြာသေးမီကတရုတ်ကရခိုင်ပြည်နယ်မှာမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုပြဿနာတွေနဲ့ပတ်သက်လို့အစိုးရဘက်ကယက်တီပေးခဲ့တာဖြစ်ပါတယ်။တရုတ်ကအခုလိုယက်တီပေးနိုင်တာကလည်းဒီကိစ္စရဲ့နေဆက်လုံခြုံရေးမှာတရုတ်နဲ့တိုက်ရိုက်မပတ်သက်လို့ပဲဖြစ်ပါတယ်။ဒါအပြင်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခန့်နေရတဲ့မြန်မာနိုင်ငံရဲ့နှစ်ဆက်ဆံရေးတိုးဖို့လေဒါဟာတရုတ်အတွက်အခွင့်အလမ်းသစ်တရပဲဖြစ်ပါတယ်။တရုတ်ကမြန်မာနဲ့ဆက်ဆံရေးတူတဲစီဘူကျိုးပန်းရမှာစီရေးရပူပေါင်းဆောင်ရွက်မှုနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးဖို့ကဏ္ဍတွေပါဝင်ပါတယ်။စစ်ပဲစစ်ဆန်ရေးတိုးဖို့အရေးကြီးတဲ့အချက်ကလည်းစစ်လက်နဲ့ပစ္စည်းတွေကိုမြန်မာကိုတရုတ်ကအများဆုံးရောင်းချနေလို့ပဲဖြစ်ပါတယ်။စစ်သုံးရင်90ရာခိုင်နှုန်းကိုတရုတ်ကရောင်းချခဲ့တာဖြစ်ပြီးစစ်လေရင်နဲ့စစ်သင်ဘောတွေကိုလည်းရောင်းချပေးခဲ့တာဖြစ်ပါတယ်။မြန်မာအနေနဲ့အိန္ဒိယဘက်ကလည်းလက်နက်ကြီးတွေစသဖြင့်ကိုဝယ်ယူနေတဲ့အတွက်ကြောင့်လေမြန်မာနဲ့စီးရီးယားပူးပေါင်းဆောင်ရွက်ဖို့ကတရုတ်တွေပို့အရေးကြီးတာလည်းဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာမြန်မာနိုင်ငံရဲ့မဟာဗျူဟာကျတဲ့ပထဝီဝင်အနေထားကြောင့်တရုတ်ကအရှေ့လယ်ပိုင်းနဲ့အာဖရိကတို့မှာဝယ်ယူနေတဲ့ရေနံနဲ့သဘာဝတန်းဝေ80ရာခိုင်နှုန်းကိုတင်ပို့နိုင်ဖို့မြန်မာကတဆင့်လမ်းသစ်ပေါက်နိုင်တာလည်းဖြစ်ပါတယ်။ဒါအပြင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအဓိကစီမံကိန်းတွေဖြစ်တဲ့ကျောက်ဖြူသူစီးပွားရေးဇုန်နယ်မြေစီမံကိန်းဟာလေရခိုင်ပြည်နယ်မှာရှိနေတာဖြစ်ပါတယ်။အင်းကြီးချင်းနိုင်ငံငယ်တွေအပေါ်တရုတ်ကကျင့်သုံးနေတဲ့တန်တမာရေး policy ဖြစ်တဲ့မူလင်အန်လင်းနဲ့ဖူလင်ဆိုတဲ့ခင်မင်းကြီးမှုလုံခြုံစိတ်ချရမှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကူညီနိုင်ဖို့ဆိုတဲ့ policy အရ Tiyuk miyama sisan yi ma. Miyama ni ne patiwiwi ni ta ya. Ko nai ngan duwe a jo shi yong. Tung dan yin tung nai de a chi ni ma. Si le chao ne sang ba shi nga taup ya ta ba de shim.
Dagaro, kaba dhe ni media li lega miyama nai ngan jang kong no che ku tim pya bi gira pi pare. Guro inglesa tinga za si singo te se pa me. Mene ke nai. Nasinija, American Idian Dong, English Satin and Zarigo, Dola Latanga, season 10 Sepini Rapibarakna.
Dinim Nedre, Dimbia, be me, idiom at the Mara.
In cahoots with.
Sore at the Mepibari. Salumbanga, I N N, a dreamer, a tema, C A H. OOTS, Kahootska, Diniama, Pintizaga, Kayutgani, Sintelara Pipari, Pintelu, Kayutgaro, Inge Glilu, Lunga Divi Yavari, Ayan Inga Tema, Suro, Inge Glidema, Boshi, Te Ine Nijade, Suro, Yinijade, Borajin Tujade, Twindidi, Pitcha, Dead the Bopite, Dwejamulle, D. Idiom, Tevegaro, Jamaru, Yamama, the Jay Tejanye, Janyava, the Yawne Diao. Turu Dede, Bubam Jansi Dama, Bawinagu, Sluda Pipari. Didone Badelu, George Gubide Umagu, Nasi Jijaya.
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
Dimaro Yene, Muyese, Pauga Duduha, Dejay Ted, the Yandebe, Muyese, Yangwe Pauga Mugani.
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
The JTE, the Nyane, Suyin, Idiom Atunya, Belu Biomle.
In cahoots with.
Lupiolu Yavare. Eragaro, Dinimnetwe, Timpia Gere, Idiom Atume Pipari.
American Indian Dong English are thing and Zago Nasin Giaraba, Guru Persin, Nima Yi Tong the Checku, Tinse Barome. Let's see, you can be Nema Achini Yeha, Ja Sin So Yuan Nidlu, Dudu Jama Le Pintan Bido, Radical Sane, the Borari, She Lare, Lu, you can amuse up party, Gonzon to Upide, Uu Lasova, Tonda Bare, Dudu Party Ninegaro, Democracy Chisene, and Ni Nine Swinimuga to Saint Democracy. Federal Bidon Zoot, T. Sao Yi Mood and Celebido Yadi Tome to Subare, Desego Usta Sone, Ujo Zantalu, Sune Tonda Yamaja, Kambine Yego, Ula Soga, Guru Sabido Piovarekma.
You can't be near Chinia, Omadan, Sipio Fulagone, Wonderful Lagone, Chine, Chine, Suin the Alacone, also a good Colon Tia Dine, the Leshi Yamanangae Chinima, Nanga the Raya Piari, Yampian, Pientane, to the being a kindly dog of Pientane, Pientane, the Vega Chincha Mude, Nangaza, and Makula the Magama are to be Kesaro Baro Apoli. I don't get so of Hagale, two of you Hanet to rob Cook Campbell Lona, but I may Tia Mudu de Mude, Mamie, out of Bashima Bashi Lambless Rau, General Judy Macaman, I will. Eddie Shema, General Lodor Malam, your Biovare. The Damodoya, Suya, and Nangay Party, the Kanga in Yazuri, a Gongung, the new Demio Dene, the Hau, Danyan can be in Sayame, Surim Hamu, General Biovare. The Kaimalet, the lower Pitene. Dame, the Pitanari, Pishina Kama, Nabati Shakaro. The kindly Kang and a half, Piao Nide. The kindly Bow and Buba Mugu, Lampremma Tabu. And now you kindly Abo, you can't be the Ria, Piao Nide, Dreja, Tema Genorua. Yarema Nete Bunga New China. Not the other Chaboli, not the Chagaro. Dine Suya ne Dine Loto, Yarema, she the Porta Muhale, Dorole, Pientamare, Pientanes Rahu, who have a Matiu Laro Madiu, Rahara da Gaune Lekanam Hou. Now, General, the Unjidaba of Shula Dekis and Abadabiro. The one ยี่หารอบลูมาเล็กขนาดยาจ้องเชียวจันทร์ลุยแกงเลยเมื่อการยามเช่นเนี่ยเมาหมาเลยไอ้รถตู้บ่มาไอ้ตู้อ่ะมาบ่มาลดตัวกันลุยได้ขามาเลยยังคันบินเนี่ยสวัสดีกินเนี่ยบุญออกมายาวูเอาเมียวกี้สับเชี่ยอะไรขามาเลยเดี๋ยวหาบลูเอฟเชี่ยดิโมกรีซีลูกเพื่อที่จะกู้ที่สาวเนี่ยขามาบลูมาเล็กขนาดยาบัดชีเรพี่ยาตะคู่เว้ยไอ้รถไอ้ดิพี่ยาบ่มาคู่รู้เย่จูซีมันคันเคยมุ่งยามเช่นเอาหูมาคันเว้ยเนี่ยการรู้ลูกดับแม่เนี่ยส ဒီဘက်ကလွတ်တော်ကလည်းပြန်တုံးပြန်တာပေါ့လေဘာလို့ဆိုလွတ်တော်တဲ့မှာလည်းမြောက်ကရှိတဲ့အမတ်တွေရှိတယ်နောက်ရခိုင်ပြည်သူတွေဆက်ရခါကြတော့လွတ်တော်ဘက်ကလည်းတော်တော်လေးခံစားရတယ်အစိုးရဘက်ကတော့သိခံစားပါဖို့မပေါ်ဘူးဒါလုံယုံလုံစင်မဲ့ဖြစ်ရဖြစ်စင်မဲ့ထင်တယ်သူလွတ်တော်လမ်းကြောင်းကသူစူးစားတဲ့ခါမှာကြတော့လေပို့တိုက်မျိုးတွေတခါဖြစ်ပြန်ရောနောက်ပူဆိုးတာကကျွန်တော်တို့မြောက်ဦးဟာဘယ်လိုခေါ်မလဲဗျာဟိုစိတ်ဓာတ်ရရနေမြို့တမျိုးလိုဖြစ်သွားတယ်ကြောက်စိတ်တွေလည်းရှိတယ်နော်ဟိုဒေါသထွက်တာကြီးနာကြီးတာတွေနော်အကုန်လုံးစခရမာတခုလိုခံစားနေရတယ်အဲ့မျိုးကိုခိုင်ပြည်နယ်ဝန်ကြီးတစ်ပါးလာပြီးတော့ပြည်နယ်ရံပုံငွေကနေပြီးတော့ဖွံ့ဖြိုးရေးရဲ့လုပ်တဲ့ project ဒီ tender တွေကိစ္စမှာတကယ်ကိုမိုက်မိုက်ရိုင်းရိုင်းကိုကြားတဲ့လုပ်ရမျိုးတွေနဲ့သူချင်းရဆိုင်ပြီးလုပ်တော့တယ်အဲ့တော့ခိုင်ပြည်နယ်ဆိုတာဒီမိုကရေစီကိုလည်းမသိဘူးအမျိုးသားပြန်လည်တင်းများဆိုတာလည်းမသိဘူးအဲ့ဒီဘူးသီးတော်မောင်တော်နေပြီမှာအရှုပ်ရှာအာဏာနဲ့ပတ်သက်ပြီးတော့တိုက်ပြီးဘလို့အခက်ခဲချင်းနေဆိုလေကက်ဘိနက်ကသိဖို့မရဘူးအဲ့တော့တော်တော်စိတ်ပြတ်ဖို့ကောင်းတယ်အဲ့တော့ကျွန်တော်တို့ကဘယ်လိုလုပ်မလဲကျွန်တော်အာဏာလည်းမရှိဘူးပါဝါလည်းရှိတာမဟုတ်ဘူး check and balance ကိုလည်းသူတို့တန်ဖိုးမထားဘူးအဲ့တော့ဟိုးအပေါ်ကတက်ဆိုင်ရလူကြီးတွေကလည်းဟိုကျွန်တော်တို့မိန်းမနေမှာတော့ရှော့နေတာပဲရှော့မွေနေတာပဲဒါပေမဲ့လက်တွေ့ရခိုင်ပြဿနာမှာအဲ့လိုချစ်ချစ်ခင်ခင်နဲ့ဖြစ်အောင်ပူးပေါင်းဆောင်ရွက်လုပ်အောင်ဖန်တီးပေးနိုင်တဲ့အချင်းချင်းတစ်ခုကိုသူလုပ်ဝင်ပေးနိုင်ဘူ
းဟုတ်ကဲ့ဦးလာဆိုပြောတဲ့အချိန်မှာအချက်လက်တွေအများကြီးပဲကျွန်တော်တစ်ချက်ချင်းပြန်ပြီးတော့နည်းနည်းမေးချင်ပါတယ်ပထမဆုံးတစ်ချက်ကပထမပြည်နယ်ဝန်ကြီးတပါးကိုပြည်နယ်လွှတ်တော်ကဖြုတ်လိုက်တယ်အဲ့လိုဖြုတ်နိုင်တဲ့အာဏာတော့စီစီတာပေါ့ဆိုတော့အခုခြားစားပျက်စီးပြီးတော့လက်ခံနိုင်စရာမရှိဘူးဆိုတော့အပြုမှုကိုလုပ်နေတယ်ဆိုတော့ဝန်ကြီးအဲ့ဒီဝန်ကြီးကိစ္စကလွှတ်တော်မှာအဲ့လိုအေးအေးထုတ်ပယ်လို့မရဘူးလားခင်ဗျာ
လွှတ်တော်ဘက်ကလည်းချင်းချိန်နေဝင်ရပါတယ်ဘာလို့ဆိုတဲ့ခါကျတော့စီမံခန့်ခွဲမှုညံဖြင်းနေတော့အာဂရီတိုက်စားမှုကော်မရှင်ကကင်တွယ်လို့ရတဲ့ဟာတွေကပေါ်ပေါ်ထင်ထင်ဖြစ်နေဒါကိုဒီနေ့မှာတာဝန်ရှိတဲ့ဝန်ကြီးချုပ်ကသိရမယ်အပေါ်ကသိရမယ်ပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကသိရမယ်အရေးယူမှုတွေလောရမယ်အဲ့တော့ကျွန်တော်တို့ကတစ်ခါလုပ်ပြီဆိုရင်နောက်တစ်ခါလုပ်ပြန်ရင်လည်းလွတ်တော်ဟာလူများစုနဲ့ဘူကြရဲ့เนาะပြည်နယ်စုအုပ်ကိုတပါလုပ်တယ်ညာလုပ်တယ်ဆိုပြီးဟိုအရင်တစ်ခါကလည်းဥညာဝင်တော့ပြောပါတယ်เนาะအဲ့လိုဆိုပြဿနာပူဆိုးသွားလိမ့်မယ်တကယ်တော့တော်တဲ့သူလက်ရှိပါတယ်เนาะနာမည်ဆိုးမထွက်တဲ့ဒေါက်တာချမ်းသာတို့လိုလူမျိုးတွေလည်းရှိပါတယ်เนาะအဲ့တော့ကျွန်တော်တို့ကတော့ပဲပါတီလို့မဟုတ်ပါဘူးတကယ်စီမံခန့်ခွဲမှုကောင်းတဲ့သူကိုလုပ်ပါနောက်တော့ဒီရခိုင်ပြည်နယ်ပူးတောင်မောင်တော်ရေးခင်းကလုပ်တဲ့ခါမှာလည်းဒီကက်ဘိနက်ကိုယ်တိုင်ကတက်တက်ကြွကြွနဲ့လူထုနဲ့အသံကိုနားထောင်ပြီးတော့ကျွန်တော်တို့ပါတီစံတန်းဆိုရဲမရှိဘူးနဲ့ဒါတမျိုးသားလုံးနဲ့ပတ်သက်တဲ့ပြည်ထောင်စုတစ်ခုလုံးနဲ့ပြသက်တဲ့ပြဿနာပဲဆိုတာကိုရင်းနှီးမှာဟိုတကယ်ကွန်မစ်မန့်ရှိနေဖို့လိုတယ်ဒါပေမဲ့အခုမဖြစ်ဘူး
နောက်တစ်ခုကျွန်တော်မြင်နေတာကအဲ့ပြည်နယ်အုပ်ချုပ်ရေးနောက်ဘ ਹੁ အစိုးရဘိုင်းကအာဏာချက်တွေကိုပြောပြတော့အဲ့နိုင်ငံရေးပါတီတွေဘက်ကအာဏာချက်ကောမရှိလားခင်ဗျာအဲ့ဒါကိုဘာပြောစရာရှိလဲ
နိုင်ငံရေးပါတီတွေဘက်ကတော့ညံ strong ဖြစ်တာမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်သတိထားမိတာတစ်ခုရှိတယ်ရခိုင်ပြည်မှာရှိတဲ့လူထုဟာနည်းနည်းပို့ပြီးတော့ radical ဆန်လာသလားလို့ဟိုပထမ၅နှစ်ပေါ်လေဦးသိန်းစင်အစိုးရလက်ထက်တော့ဦးလှမောင်တင်တို့ဘိုလ်ချုပ်မမောင်အောင်တို့လက်ထက်တုန်းကတော့နည်းနည်းဒါလို့ radical မဆန်ဘူး radical မဆန်ဘူးသူတို့လည်းနည်းနည်းလူထုနဲ့လည်း flexible ဖြစ်တယ်လူထုကိုလည်းပေါင်းတတ်တယ်တင်းတတ်တယ်ဂိုင်းတွေတတ်တယ်နော်အခုဟာကနည်းနည်းလူထုနဲ့ကင်းကွာသလိုဖြစ်တယ်လူထုပေါ်မှာလုပ်တဲ့ policy တွေမှားလာတယ်ဒီခုနကပြောလူထုနဲ့တဟဇာတာမဖြစ်ဘူးခါကြတော့လူတွေဟာပိုပြီးတော့ radical ဆန်လာတယ်ဒီအစိုးရတွေကိုအကောင်းမမြင်ဘူးလွတ်တော်တွေကိုလည်းအကောင်းမမြင်ဘူးနောက်ဒီလိုမြောက်ဥပဒနာတွေဖြစ်တဲ့ခါမှာပူဆိုးသွားတယ်နော်နောက်တစ်ခါဒီဘက်လည်းပြည်တွင်းဆက်ဘက်ကလည်းပြည်တွင်းဆက်ရဲ့အရေးအယောင်တွေကလည်းဒီခိုင်ပြည်ကိုလာခနိုင်တယ်ဆိုတော့လူတွေဟာဒီ democratic transition ပေါ်မှာအယုံကြည်နေလာသလိုဖြစ်တယ်ဒါကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒါကိုပြည်နယ်အစိုးရလည်းသိဖြစ်နေနော်ဘ ਹੁ အစိုးရလည်းသိဖြစ်နေဒီခိုင်မှာ liberalize လုပ်ပြီးဖို့လိုတယ
်အဲ့တော့ဒီခိုင်ပြည်သူလူထုအများစုကတော့ ANP ကိုအများကြီးထောက်ခံကြတယ် ANP ပါတီအနေနဲ့ရောဒီလိုတိတ် radical ဖြစ်လာတာကိုပြန်ပြီးတော့အရှင်းဆော့ပေးဖို့ထိမ့်ပေးဖို့ကြိုးပမ်းတဲ့အထောက်အမှုတွေရောရှိသွားသလား
ကျွန်တော်တို့မူအားဖြင့်တော့ဒါ radical ဖြစ်တယ်ဆိုတာကျွန်တော်တို့မကြိုက်ဘူးမကောင်းဘူးဆိုတော့ဒီဒါမဲ့လူထုက radical ဖြစ်နေအလန်း radical ဖြစ်လာတဲ့အချိန်မှာကျွန်တော်တို့ကလည်းဒါကိုလက်တလုံးဝင်လုံးလို့တော့မရဘူးကျွန်တော်တို့ဒါဆိုဒါ radical ကို tempo shock ပို့တဲ့ဆိုရင်ဘ ਹੁ အစိုးရအတိုင်းနဲ့ဘ ਹੁ အစိုးရနဲ့တော့ပြည်နယ်စွန့်နေတော့လူထုကို liberalize လုပ်ပေးရမယ်နည်းနည်းဟိုကျွန်တော်တို့စီးပွားရေးလွတ်လပ်မှုတွေတခြားလွတ်လပ်မှုတွေเนาะကျွန်တော်တို့ဖွဲ့စည်းပုံဆိုင်ရာလွတ်လပ်မှုတွေနဲ့ဒီသားတွေကို liberalize လုပ်ပေးရမယ်အဲ့ဒီ liberal side ကိုပြောလို့ဆိုရင်ကျွန်တော်တို့ဟာဒီမိုကရေစီခွင့်လည်းမခံစားဘူးတရားစတာလည်းမခံစားဘူး ငါတို့ကိုဖိနေတယ်ငါတို့ရှာနေတယ်ဒီလွတ်တော်ဟာမတည့်ရမရှိဘူးဒီမိုကရေစီဟာတည့်ရမရှိဘူးလို့သူမြင်လာလိမ့်မယ်တဖက်မှာလည်းဒီဘက်ကဒီ terrorist တွေဝင်လာတယ်ဒါဘင်္ဂလီတွေကလည်းအဲ့လို movement ဖြန်တဲ့သဘောထားတွေနဲ့အမျိုးမျိုးပြည်ထောင်စုကို pressure ပေးနေချိန်မှာပြည်သူတွေရတယ်မှာအဲ့ radical ဆန်လာတယ်ဆိုတာတိုက်ပြည်တဲ့ဘလို့မှမကောင်းဘူး
အဲ့ဒါကိုညှိနှိုင်းမှုအတွက်ဒီခိုင်းပြည်သူလူထုအပေါ်မှာဩဇာလွှမ်းမိုးနိုင်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့ဒီအာဏာပိုင်အစိုးရတွေနဲ့လည်းပဲနည်းနည်းပြောဆိုဆက်သွယ်နိုင်တဲ့ဆွေးနွေးညှိနှိုင်းနိုင်တဲ့အခြေအနေမျိုးလုံးဝမရှိဘူးလား
မရှိဘူးမရှိဘူးကျွန်တော်တို့ဒီမှာဒီ NCA လက်မှတ်ထိုးတဲ့မှာကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပြောတဲ့ main hall တော့ကောက်ပါတယ်ဘလို့မှကိုအငင်းပေါ်စရာမရှိအောင်တကယ်သိခံစားမှုကလည်းတည်တည်ငြိမ်ငြိမ်နဲ့သွားမယ်လမ်းကြောင်းတွေကိုအခက်အခဲတွေကိုတခါတည်းသူပြင်ကြဒါမှမဟုတ်အဲ့ဒီမိန်ကုန်းတွေကိုကျွန်တော်ထင်တယ်အဲ့ဒီမိန်ကုန်းတွေကိုရခိုင်ပြည်နယ်ကဲမင်းတွေကနားဟောလေလားဖတ်မှတ်ဖတ်ရလားနော်နိုင်ငံတော်ခေါင်းဆောင်ကိုရရဲ့ပါတီခေါင်းဆောင်တွေကပေးထားတဲ့လမ်းညွှန်ချက်မိန်ကုန်းတွေကိုအောက်ချိန်မှာအကောင့်ထဲပေါ်ဖို့အတွက်ပေါ့ဘလူးစီမံချက်တွေရှိတယ်လေအဲ့ဒါပြဿနာပဲအဲ့တော့အပေါ်ကလူကြီးတွေကတော့လမ်းညွှန်နိုင်ငံရေးလက်ငံချက်တွေပေးတယ်အောက်ကလူတွေကတော့ဘာမှမလုပ်ဘူးအဲ့တော့ပြောရင်ဒီလိုပြောဘူးဒီတော့မောင်နှမလည်းမိလောင်နေလောင်ဒီဘက်မှာခိုးလို့ကောင်းလေဆိုပြီးတော့ဟိုဘက်ရောမမိလောင်ရင်ဒီဘက်ရောခိုးလို့ကောင်းလေဆိုတဲ့ idea မျိုးနဲ့အဲ့ဒီဝင်ကြီးပြက်လုပ်နေကြရဲဆိုတော့တော်တော်ဒုက္ခရောက်တာဗောတိုင်းပြည်ဘယ်လိုလိုငြိမ်းရတော့မလဲ
အဲ့လှုပ်ပြည်နယ်လှုပ်တော်မှာရောဘဟုတွတ်တော်တွေမှာရောဒီခိုင်းပြည်နယ်ကနိုင်ငံရေးသမားတွေကိုယ်စားလှယ်တွေအနေနဲ့အပြုသဘောနဲ့ရောတင်ပြသလားအဲ့ဒါကိုတင်ပြတော့ရောသူတို့လက်မခံဘူးလား
အဲ့အခုချီတော့ကျွန်တော်တို့ဘက်ကတော့လှုပ်တော်ထဲမှာတော့လောလောဆယ်ဒီ policy ရပိုင်းနဲ့ကျွန်တော်ဆွေးနွေးတာတော့မရှိပါဘူးကျွန်တော်တို့ development issue ပေါ်လေ data ဆိုင်ရာဖွံ့ဖြိုးရေးအတွက်ကျွန်တော်တို့တင်ပြတာတွေပြောတာဆိုတာရှိပါတယ်။နောက်ပူးတည်တော်မောင်တော်ကဒီအစိုးရရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရတခုတင်ထားတာရှိပါတယ်။နော်ပူးတည်တော်ကိုယ်စားလှယ်ကအဲ့ဒါကိုတော့ဆွေးနွေးတဲ့အခါမှာဒီဘက်ကဒီကျွန်တော်တို့မြို့တော်ကိုယ်စားလှယ်တွေပေါ့လေတို့တက်မတော်သားကိုယ်စားလှယ်တွေကတော့ဒီအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ ਨੇ သူတဘောတူရပါတယ်သူတို့ကတော့အကုန်လုံးချင်မှုနားလည်နိုင်ဆုံးရှိတယ် NLD ဖက်ကလူတွေကတော့နည်းနည်းနားလည်မှုအားနည်းတယ်သူတို့ကောင်းအခြေရေမြေပြင်ရှင်တွေကိုမသိဘူးနော်ဖြစ်စဉ်ကိုမသိဘူးနောက်ခံသမိုင်းကြောင်းတွေမသိတဲ့ကြောင်သူတို့စန္ဒာဆွဲနဲ့ထပြီးဆွေးနွေးကြတာလည်းရှိတယ်အခုတော့နည်းနည်းပါးပါးနားလည်လာပြီလို့တော့ယူဆပါတယ်အဲ့တော့ဒီလာမယ့်နှစ်ရက်မှာတော့တောင်းကြည့်ရမယ်အဲ့ဒီအဆိုပေါ်မှာဘလို့တုံ့ပြန်ကြမလဲဆိုတာ
နောက်တစ်ခုမေးချင်တာကရခိုင်ပြည်နယ်မှာအင်အားအကောင်းဆုံးနိုင်ငံရေးပါတီဖြစ်တဲ့ ANP မှာခေါင်းဆောင်မှုအပြောင်းလဲဖြစ်နေတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူး။အဲ့တော့ခေါင်းဆောင်မှုအပြောင်းလဲဖြစ်လာရင်မူဝါဒသဘောထားမှာရောလည်းအပြောင်းလဲတွေဖြစ်လာနိုင်ပါသလား
။ကျွန်တော်တို့ပါတီမှာတော့ကျွန်တော်တို့ချထားတဲ့မူရှိတယ်ပေါ့နော်။အရင်တော့ကတော့ကျွန်တော်တို့ DED ဆိုတာကျွန်တော်တို့ပါတီ RNDP စထားတဲ့ development ရဲ့ equality ရဲ့ democracy ရဲ့ပေါ့လေ။အဲ့မနောက်ပိုင်းကျွန်တော်2010လောက်ပြင်လဲလာတဲ့အခါမှာကျွန်တော် federalism အပဲမှပြည်နိုင်ငံရေးပြဿနာပြည်တွင်းစစ်ရစေးရေး federal နိုင်ငံတည်ဆောက်ရေးဆောင်မှုရလာပါတယ်ကျွန်တော် DED ရဲ့ကျွန်တော် plus FA federalism ပေါ့ဒါကျွန်တော်ပါတီရဲ့မူပါပဲအဲ့ဒီပါတီရဲ့မူပေါ်မှာပဲကျွန်တော်အပြောင်းလဲတော့ရှိနိုင်မှာတော့မထင်ဘူးဒီဘနီးနဲ့ဗမာပြည်ရဲ့နိုင်ငံလမ်းကြောင်းဟာပြည်တွင်းစစ်ရစေးရေး democratic culture ကနိုင်ငံတွဲဆုံဆွေးနွေးပြီးတော့ကျွန်တော် federal နိုင်ငံစစ်ကိုဘယ်လိုထောင်မလဲ federal နိုင်ငံစစ်ထောင်မယ်ဆိုရင်ကျွန်တော်ဖွဲ့စည်းပုံပြောင်းရမယ်ဖွဲ့စည်းပုံကိုတဖြည်းဖြည်းကျွန်တော် process တစ်ခုနဲ့ကျွန်တော်ပြောင်းမယ်ဆိုတာပါပဲ
ဒါကတော့ဥကျောစန္တာစီစဉ်တင်ဆက်တဲ့ version မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ now version ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့အမျိုးသမီးများပေါ်အကြမ်းဖက်မှုဆန်ရပြဿနာနဲ့ပတ်သက်ပြီးတော့လိလာသူတည်တနာပြုလုပ်နေတဲ့ဒေါ်အေးတီတီကျော်ရဲ့ယုံကြည်ရအောင်နားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
လာပါကျွန်မကဒီလူလူသမီးများအပေါ်အကြမ်းဖက်မှုစတဲ့အရေးကိစ္စတွေကိုသူတည်တနာလုပ်ပါတယ်ကျမဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာတယ်ဆိုတဲ့အကြောင်းအရာဖြစ်ပါတယ်ဒီလိုအခြေမျိုးမှာပေါ့နော်လူတွေအားလုံးကဘယ်လိုပူပေါင်းပါဝင်သဆောင်နဲ့တင်တယ်လဲဆိုတာကိုပြောချင်ပါတယ်ဒီ #MeToo လှုပ်ရှားမှုဟာအမျိုးသမီးတွေကသူတို့လိင်ပိုင်းဆိုင်ရာထိပါစော်ကားခံရတယ်ဆိုပြီးတော့ဖွင့်ပြောပြကြပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေကလည်းဒီအနောက်နိုင်ငံတွေမှာပေါ့ဒီတကယ်ကျွလွန်တဲ့သူတွေကိုဒီထိထိရောက်အရေးယူတာတွေရှိရဲ့အဲ့လိုအကြောင်းအရာတွေကိုကျမတို့ကဒီမြန်မာနိုင်ငံမှာလဲပေါ့နော်မီဒီယာတွေပါပြောလာတာတွေရှိတဲ့အခါမှာဒီလှုပ်ရှားမှုရဲ့ရိုက်ခတ်မှုအနေနဲ့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအနည်းစုဟာရှေ့ကိုထွက်လာပြီးတော့
ူတို့လည်းဒီလိမ့်မိုင်းဆိုင်ရာစော်ကားနှောက်ရှက်မှုခံခဲ့ရပါတယ်ဆိုပြီးတော့ရှစ်ထွက်ပြောဆိုလာတယ်ရှိပါတယ်အဲ့လိုမျိုးရှစ်ထွက်ပြောဆိုတဲ့ဟာတွေကိုပေါ့နော်ကျမအနေနဲ့ကတော့အရန်ကိုကြိုဆိုတင်တယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့ဒီပထမတစ်ချက်အနေနဲ့ဒါမာမျိုးသမီးတစ်ခုလုံးမချစ်မရဲနဲ့ခံစားနေရတယ်ပေါ့နော် sexual harassment လို့ခေါ်တဲ့ဒီလိမ်ပိုင်းဆိုင်ရာနှောက်ယှက်မှုလို့ပြောရမှာပေါ့အဲ့လိုမျိုး sexual harassment ဟာပေါ့နော်ဒီရင်ကျေးတဲ့လူမှုအတိုင်းအဝိုင်းမှာဒါဘလို့မှလက်ခံသင့်အကြောင်းရှိတဲ့ပြုမှုတစ်ခုဆိုတာကိုဟိုလှုပ်တဲ့သူကရောကျမတို့ပြည်သူတစ်ခုလုံးအပါပေါ့နော်စပြီးတော့အတိအမှန်ပြုလာနိုင်တယ်ပေါ့နော်ဒုတိယအတချက်ကကြတော့ဒီကျမတို့အမျိုးသမီးတွေကအရင်ကတည်းကနေပြီးတော့အခုချိန်ထိဒီလိုမျိုးဒီထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကိုကအနေအထိုင်မတက်လို့ဟိုကိုရဲ့အဝတ်အစားဘာဖြစ်နေလို့စရဲပေါ့နော်ဒီကိုအမျိုးသမီးတွေကသူတို့အနေအထိုင်မတက်လို့ဒါသူတို့ခံရတယ်ဆိုတော့ဟိုဘယ်လိုပြောမလဲအတွေးအခေါ်တွေကိုငငယ်တည်းကရိုက်သွင်းထားခြင်းခံရတဲ့အတွက်ကြောင့်မလို့ခံရပေမဲ့ကိုပဲအပြစ်တင်ခံရတယ်တူးလို့နဲ့သူကြတော့ခွင့်လို့ပေးထားတယ်အဲ့လိုမျိုးယဉ်ကျေးမှုကနေပြီးတော့ကျမတို့ကဒီတာဝန်ယူမှုတာဝန်ခံယူမှုရှိတယ်ပေါ့နော်ဒီကိုကအဲ့လိုမျိုးတစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်ထိုက်တန်တဲ့အပြစ်ဒဏ်ခံရတဲ့ပတ်ဝန်းကျင်တစ်ခုကိုကျမတို့ကဖန်တီးနိုင်မယ်အဲ့လိုဖန်တီးမှသာလေကျမတို့ဒီအဲ့လူမှုပတ်ဝန်းကျင်ပေါ့နော်အမျိုးသမီးတွေကိုလေးစားမှုရှိတဲ့ပတ်ဝန်းကျင်ဖြစ်လာမယ်ပြီးလို့ရှိရင်ကျမတို့ဒီသမီးရေရှိရဲ့ตายเลยสิไอ้หลูမျိုးသူတို့တွေအတွက်ပေါ့เนาะလုံခြုံတဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်မမြင်ပါတယ်တတိယတစ်ချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးဟိုအမျိုးသမီးကြီးကထောက်ဖော်ပြောဆိုလာခဲ့လို့ရှိရင်ပေါ့เนาะဟိုကျွန်မတို့ဒီဝမ်းသာစရာကောင်းတော့ပဲဒီသူတို့တွေကိုပေါ့เนาะဝမ်းရံပေးတဲ့ပုံစံမျိုးတွေကိုလည်းကျွန်မတို့တွေ့ရတယ်အာဒါတကယ်ကိုအတက်စရာကောင်းပါလေ။အာတခြားတစ်ဖက်မှာလည်းပေါ့နော်။အာသူတို့ကဒီအာယုံဆိုင်မှုရကျင်လို့ပြောတယ်ဆိုတဲ့ဟာမျိုးဒီလိုမျိုးမဖြစ်အောင်ဘလို့ရှောင်ကြဉ်လို့ရတယ်ဆိုတဲ့ဥစ္စာမျိုးတွေပေါ့နော်။ပို့ပြီးတော့အပြစ်တင်တန်နေရတော့ဒီအားပေးတဲ့အတန်တွေထက်ကတော့ကြီးစိုးနေတော့မှာပဲ။ဆိုတော့ခါကျွန်မတို့ကျွန်မအမေကပေါ့နော်။ဒီလိုမျိုးအမျိုးသမီးငယ်တွေရပေါ့နော်။ဟိုမြန်မာနိုင်ငံဆိုလို့ရှိရင်ဒါ Hiri Hotepat တရားကိုလက်ခံထားတဲ့နိုင်ငံဒီအမျိုးသမီးတွေကိုဆိုလို့ရှိရင်ဟိုအဆက်အကြောက်ကြီးရမယ်ဆိုပြီးတော့ကျွန်တော်အမြဲတုံသင်ဟိုကြီးပြင်းလာရတဲ့တိုင်းပြည်အဲ့လိုမျိုးတိုင်းပြည်မှာနေထိုင်ကြတဲ့အမျိုးသမီးတွေကအာဒီလိုမျိုးလိမ်မိုင်းဆိုင်ရာစော်ကားပါတယ်စော်ကားခံရပါတယ်ဆိုတာပေါ့နော်တော်ရုံတိုင်ရုံတက်တိနဲ့ပြောဖို့ဆိုတာမလွယ်ပါဘူးအဲ့ခါကျတော့ကျမတို့ကသူတို့ရဲ့စကားသံတွေကိုနားထောင်ရပါမယ်ပြီးတော့သက်ဆိုင်တဲ့တာဝန်ရှိသူတွေကလည်းသူအရေးတကြီးဆောင်ရွက်ပေးမှုတွေရှိရမယ်လို့ထင်ပါတယ်အဲ့လိုမှားတာလျင်မတရားခံရတဲ့အမျိုးသမီးလေးတွေကလည်းအဲ့လိုအပြုအမူတွေကြုံလာလို့ရှိလို့ရှင်ဘလို့တရားမျှတမှုကိုရှာမလဲဆိုတာကိုသိလာပြီးတော့ရဲရင်လာကြမယ်လို့ကျွန်တော်ထင်ပါတယ်သူတို့အတွက်လည်းပို့ပြီးတော့လုံခြုံမှုရှိတဲ့ပတ်ဝန်းကျင်တစ်ခုကိုအနှင်းနဲ့အမြင်ဆောင်ရွက်ပေးနိုင်မယ်လို့ကျွန်မထင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။အမျိုးသမီးများပေါ်အကြမ်းဖက်မှုဆိုင်ရာပြဿနာနဲ့ပတ်သက်ပြီးတော့လူ့ရာသူစည်စနာလုပ်နေတဲ့ဒေါ်အေးတီတီကျော်ရဲ့ယုံကြည်ရာကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ Iran ဆိုရကဖန်ထားတဲ့ American နိုင်ငံသားဘက်ကာနမာဇီရဲ့ကျမကြီးနဲ့ပတ်သက်လို့ Iran ဆိုရမှာအပြေအဝတာဝန်ရှိတဲ့အကြောင်း American ပြည်ထောင်စုကသတိပေးလိုက်ပါတယ်။တက်82နှစ်ရှိပြီဖြစ်တဲ့မစ္စတာနမာဇီဟာအချိန်တိုဆေးရုံတက်ခဲ့ရပြီးမကြသေးခင်ကပဲ event အကျဉ်းထောင်ကိုပြန်ပြီးတော့သွားခဲ့ရပါတယ်။သူဟာနှလုံးရောဂါနဲ့ဆက်ဆက်နေတဲ့ကျန်းမာရေးပြဿနာတွေကြောင့်ပြီးခဲ့တဲ့တစ်နှစ်ထဲမှာ၄ချိန်ဆေးရုံတက်ခဲ့ရတာပါ။မစ္စတာနမာဇီရဲ့ဆရာဝန်တွေနဲ့အီရန်အစိုးရရဲ့ဆေးဘက်ဆိုင်ရာစစ်ဆေးသူတွေရဲ့ပြင်းထန်တဲ့သတိပေးချက်ကိုစန့်ကျင်ပြီးမစ္စတာနမာဇီကိုအခုလိုအကျဉ်းထောင်ကိုပြန်ပို့လိုက်တယ်ဆိုတာသိရှိနားလည်ကြောင်းအင်ဖြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်မှာဖော်ပြခဲ့ပါတယ်။ဘကာနာမာဇီဟာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အရာရှိဟောင်းတဦးဖြစ်ပြီးအီရန်မှာ2016ခုနှစ်ဖေဖော်ဝါရီလကတည်းကအဖမ်းခံခဲ့ရသူပါ။သူ့အရင်လေးလစောပြီးအီရန်အာဏာပိုင်တွေဖမ်းဆီးခြင်းခံထားရတဲ့တားဖြစ်သူဆီယာမတ်ကိုတွေ့ဖို့အီရန်နိုင်ငံကိုသွားချိန်မှာပဲအခုလိုအဖမ်းခံခဲ့ရတာဖြစ်ပါတယ်။သားဖာနှစ်ယောက်စလုံးကိုလျှို့ဝှက်ခုံယုံတင်စစ်ဆေးခဲ့ပြီးသူလျော်လုံမှုအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုစတဲ့ဆွဲချက်တွေနဲ့ 2016ခုအောက်တိုဘာလထဲမှာထောင်ဒဏ်12စီစီရင်ချက်ချမှတ်ခဲ့ပါတယ်။အသက်အရွယ်အိုမင်းနေပြီဖြစ်တဲ့မစ္စတာနာမာဇီကိုထောင်ထဲပြန်ထည့်တာဟာသင်မိတ်ပေးလိုက်တာနဲ့အတူတူပဲလို့နာမာဇီရဲ့မိသားစုရှိနေဂျရက်ဂျန်ဆာကပြောပါတယ်။အခုလိုအခြေအနေမျိုးမှာလိုအပ်တဲ့စေဝါကူတာမှုတွေကိုရည်ရွယ်ချက်ရှိရှိတမင်ဖြတ်တောက်လိုက်တာဟာလူခွင့်ရေးချိုးဖောက်မှုတွေအတွက်အလွန်အမင်းစိုးရိမ်စရာအခြေအနေကိုမြင့်တက်စေခဲ့ပါတယ်။မစ္စတာဘကာနာမာဇီဟာစေဝါကူတာမှုရဖို့လိုအပ်နေတဲ့အရေးပေါ်အခြေအနေမှာရှိနေဆဲဖြစ်ကြောင်းနဲ့မစ္စတာနာမာဇီရဲ့ကျန်းမာရေးနဲ့ပတ်သက်လို့အီရန်အစိုးရမှပြေဝတာဝန်ရှိတယ်လို့အမေရိကန်ဘက်ကမှတ်ယူထားကြောင်းအင်ဗျူရောပြောခွင့်ရဆန်ဒါစ်ကပြောပါတယ်မစ္စတာဘကာနဲ့ဆီယာမတ်နာမာဇီတာဖအပါအဝင်ဘွဲ့ရကြောင်းသာရှီဝမ်နဲ့2009ခုနှစ်မတ်လကလေးကအီရန်နိုင်ငံကစ်ဂျွန်းမှာပျောက်ဆုံးသွားခဲ့တဲ့FBI ထောက်လှမ်းရေးဟောင်းရိုဘတ်လီဗင်ဆန်တို့ပါမကြမ်းအီရန်နိုင်ငံထဲမှာမတရားအဖမ်းခံထောင်ချခံပျောက်ဆုံးနေကြတဲ့အမေရိကန်နိုင်ငံသားတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ထရမ့်အစိုးရအဖွဲ့ကတောင်းဆိုကြောင်းမစ္စတန်ဒါစ်ကထပ်လောင်းပြောဆိုခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကအခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းတူမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းကကြာလပတိနေ့မနေ့ကအစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
ရော်ရပီနယ်ပကလင်မြို့မာဂျူရီစတုံးမန်ဒက်ဂလပ်စ်အထက်တန်းကျောင်းကအကြောင်းသူကျောင်းသားတွေဟာပီနယ်မြို့တော်တလဟာစီမှာဗုဒ္ဓနေရာစုဝေးပြီးသနတ်ထင်ကျုံရေးပြင်းထန်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုခဲ့ကြပါတယ်။သနတ်သမားတူကလူဝန်း18ကိုပြစ်ဒဏ်ခဲ့ပြီးနောက်တလဟာစီနဲ့အမေရိကန်ပြည်ထောင်စုနေရာအနှံ့အပြားမှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြမှုတွေအများအပြားပေါ်ပေါက်ခဲ့တာပါ။ဝါရှင်တန်မြို့တော်သမရအင်ဘူရောရှိမှလည်းရန်နဲ့ကျွေးတဲ့ကျောင်းသူကျောင်းသားတွေဟာသနတ်အကြမ်းဖက်မှုကိုအဆုံးသတ်ပါနှုတ်ဆက်မနေပါနဲ့လို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုဖလော်ရီဒါပြည်နယ်ကသနတ်ပြစ်ခံရတဲ့ကျောင်းသူကျောင်းသားတွေဟာဘတ်စကား2ရက်ကြာစီးပြီးတော့လာတဲ့လာရောက်ခဲ့ကြပါတယ်။စီးရနိုင်ငံဂူတာအစီအစဉ်တိုက်ပွဲတွေမှာပြင်းပြနေတဲ့ဒေသခံတွေကိုအကူအညီပေးနိုင်ဖို့အတွက်စီးရနိုင်ငံတလွှားရပ်ပေါင်း30အပြည့်ရဆက်ပေးဖို့လူညွှန်းကောင်စီရဲ့ခွင့်ပြုရေးရရှိအောင်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကျူပန်နေပါတယ်။တိုက်ပွဲတွေရဆိုင်ထားဖို့အရေးအကောင့်ထဲဖွင့်နိုင်မဲ့ဆုံးဖြတ်ချက်မူကြမ်းရေးဆွဲဖို့အတွက်လက်ရှိမှာလူညွှန်းကောင်စီအဖွဲ့ဝင်15နိုင်ငံတွေကဆွေးနွေးနေကြတာလည်းဖြစ်ပါတယ်။ World Justice Project ဟောကပတ်တရားမျှတရေးလေ့လာဆောင်ကြည့်အဖွဲ့သုရဇပ်ပြချက်အရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာတရားမျှတမှုရှိတဲ့နိုင်ငံတွေနဲ့အဆင့်တရားမှာရောက်ရှိနေတယ်လို့ဖော်ပြထားတာတွေ့ရပါတယ်။WPG အဖွဲ့ကနိုင်ငံပိုင်း113နိုင်ငံကိုလေ့လာတင်ပြပြီး2018-18အတွက်တရားဥပဒေစိုးမိုးမှုစီရင်မှာအခုလိုဖော်ပြထားတာပါဒါဟာမြန်မာနိုင်ငံအနေနဲ့2016ကတည်းကအဆင့်20ပြုတ်ကျသွားတာဖြစ်ပြီးမြန်မာနိုင်ငံရဲ့အထက်မှာလက်တင်အမေရိကတိုက်ကနီဂရဂါနဲ့အောက်မှာတော့တူရကီနိုင်ငံရှိနေပါတယ်ဒေသတွင်းမှာကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံဟာနိုင်ငံပေါင်း15နိုင်ငံရှိတဲ့အနေနဲ့အဆင့်14မှာရောက်ရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ယူမပန်စီမှာဗုဒ္ဓဟူးနေ့ညလင်းနာကြီး49မိနစ်ဝန်းကျင်လောက်မှာပံပောက်ချိန်ဘုံပေါက်ကွဲမှုဖြစ်တဲ့အတွက်ဗန်ဝန်သား2ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ယူမပန်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ထိတက်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဦးကျော်စံသာကြေညာတော်တာဖြစ်ပါတယ်ခင်ဗျာအခုမိနစ်တွေအစီအစဉ်ထုတ်လို့ရမှုကအခုကြော်ကြော်သိမ်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာနှံကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်နန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးပြပါ
This program has come to you from the Voice of America, Washington.